Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ20ရက်တောက်ကြနေ့ညဖက်9:20နာရီအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ25 30နဲ့50တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒီကနေ့ညအစီအစဉ်မူကတော့ကျွန်မနန်းလောပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့မကြခင်လပိုင်းတင်ဝါရှင်တန်ဒီစီမြို့မှာဒုတိယကြိမ်တွေ့ဆုံမှုဆီစဉ်နေပါတယ်။သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့မှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အတွင်း3ရက်မြောက်အဖြစ်အပြင်းထန်ဆွေးနွေးခဲ့ကြပါတယ်။ခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံအနေနဲ့ပါမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုင်းမင်းနဲ့တူတင်ပြပေးသွားမှာခင်ဗျ
။ကောင်းပါပါရှင်။ပင်လုံငင်းညာရဲ့ညီလာခံအပြင်မှာပဲမြန်မာငင်းချိုင်းကော်မရှင်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCS ကကောင်ဆောင်တွေချင်းမိုင်မြို့မှာတွေ့ဆုံပါတယ်။
အဘဒီဒီရောက်ချင်းတော့တနိုင်ခွဲကနေ3နိုင်ခွဲကိုတွေ့ကြတယ်ဆိုတော့အသေးစိတ်တော့တော်မပြောဘူးပေါ့
ပြည်တော်စု Institute ရဲ့ Director နဲ့ RCSS ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးခွန်ဆိုင်မှာပြည်စုံကတော့နောက်ပိုင်းမှာကြားမှာပါဒါအပြင်မနေ့ကကျင်းပတဲ့80တနင်္လာအာဇာနည်နေ့အခမ်းအနားကိုပြည်내အချို့မှာတိုင်းရင်းသားတွေပါဝင်ဆင်နွှဲမှုနဲ့ပါလာတဲ့တဲ့မြန်မာနိုင်ငံမှာဆင်တွေကိုတရားမဝင်ဖန်စီတက်ဖြတ်ခံရမှုတွေကိုတာစီရေလှရှာမှုအဖြစ်ဖန်တီးခဲ့တဲ့အရာမှဆက်ကိုဆင်ယုတ်ကြီးဟာကမ္ဘာမှာအကြီးဆုံးအဖြစ်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းဝင်သွားတဲ့တဲ့တွေကိုတင်ပြသွားမှာပါဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ဒီကနေ့ညဖက်နောက်ဆုံးရတဲ့တွေကိုကိုစောဝင်းလိုက်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးကျင်းပဖို့အတွက်နိုင်ငံအကြဆွေးနွေးမှုတွေပြုလုပ်နေကြောင်းအင်ဂျီရောပြောခွင့်ရဆာရာဟာကာဘီဆန်ဒါစ်က Twitter လူမှုကွန်ရက်ကတစဉ်ကြာသပတေးနေ့မှာပြောပါတယ်သမ္မတပူတင်ဝါရှင်တန်ကိုလာဖို့သမ္မတထရမ့်ကရုတ်တရက်အခုလိုဖိတ်ကြားတဲ့အတွက်တွစ်ဆုံရေးကိစ္စတွေကိုဆွေးနွေးဖို့သူတို့ဘက်ကအဆင်သင့်ရှိကြောင်းအမေရိကန်ဆိုင်ရာရုရှားသံအမကြီးကလည်းဒီကနေ့ပြောပါတယ်မကြခင်လပိုင်းအတွင်းဆောင်းရသည်အစလောက်မှာခေါင်းဆောင်နှစ်ဦးတွေ့ဆုံရေးအတွက်သမ္မတပူတင်ကိုဖိတ်ကြားဖို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တွန်ကိုသမ္မတထရန့်ကညွှန်ကြားထားကြောင်းနဲ့အဲ့ဒီအတွက်ဆွေးနွေးမှုတွေကိုလည်းစတင်ပြုလုပ်နေပြီဖြစ်ကြောင်းဆာရာဆန်ဒါစ်က Twitter လူမှုကွန်ရက်မှာရေးထားတာပါလအနေငယ်အတွင်းသမ္မတပူတင်အမေရိကန်ပြည်ထောင်စုကိုလာမယ့်အကြောင်းကော်လိုရာဒိုပြည်နယ်အက်စပင်မြို့မှာကျင်းပနေတဲ့ညီလာခံတစ်ခုမှတက်ရောက်နေတဲ့မြေသားထောက်လိုင်းရေးဌာနအကြီးအကဲဒန်ကုတ်စ်ကိုပြောကြားရမှာသူကထောက်လိုင်းရေးအချက်အလက်ပေါက်ကြားမှုဖြစ်နိုင်ခြေရှိတာတွေကိုသမရထံတင်ပြသွားမယ်အကြောင်းပြန်လည်ပြောကြားခဲ့ပါတယ်သမရထွန်းနဲ့သမရပူတင်တို့နဲ့အူဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့မှာထိပ်သီးဆွေးနွေးကျင်းပပြီး3ရက်အကြာမှာဒုတိယအကြိမ်မြောက်တွေ့ဆုံမယ်အကြောင်းကြေညာချက်ထွက်လာတာပါ
အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ရဲ့ထိပ်သီးဆွေးနွေးပွဲဇလန်းကြောင့်အမေရိကန်လွှတ်တော်ထဲမှာအငင်းပွားမှု၃ရက်ဆက်တိုက်ဖြစ်လာနေပေမဲ့အရေးယူလှုပ်ဆောင်ဖို့တော့ပြက်ကွက်နေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့တကားဖိတ်ဆွေးနွေးပွဲအပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကရုရှားဆိုးရပေါ်ရက်တရက်ပြောင်းလာပြီးအမေရိကန်ထောင်လိုင်းဌာနတွေကိုကြားခံပေးဥပဒေချမ်းနဲ့အမေရိကန်ရွေးကောက်ပွဲအပေါ်ဆက်လက်ချိန်ချောက်မှုဆိုင်ရာဥပဒေချမ်းတွေကိုလွှတ်တော်မှာအတိမပြုတ်နိုင်ပဲဖြစ်သွားခဲ့ပါတယ်။အင်ပီရိုဘက်ကသမ္မတပူတင်တောင်းဆိုထားသလိုအမေရိကန်တွေကိုမြေမြတ်စစ်စစ်ခွင့်ပေးသင့်မပေးသင့်စဉ်းစားနေစေဖြစ်တယ်လို့တုံ့ပြန်ပြီးနောက်တစ်ရက်မှာပဲအထက်လွှတ်တော်ကတော့အခုလိုရုရှားရဲ့အမေရိကန်တပ်တမန်ဟောင်းတွေရောလက်ရှိတပ်တမန်တွေကိုပါစစ်ဆေးဖို့တောင်းဆိုချက်ကိုဆန့်ကျင်ကြောင်းဆုံးဖြတ်ချက်ချခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံဆိုင်ရာအမေရိကန်တပ်မဟောင်းလည်းဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်အပြင်းထန်ဝေဖန်ပြောဆိုလို့ရှိသူလည်းဖြစ်တဲ့မိုက်ကယ်မက်ဖောင်းကိုရုရှားအစိုးရအနေနဲ့မြေမြတ်စစ်ဆေးခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ခွန်ပေယိုက VOA ကိုကြာသပတေးနေ့မှာပြောပါတယ်ဖင်လန်နိုင်ငံဟယ်စင်ကီမြို့မှာသမ္မတဒေါ်နယ်ထရမ့်နဲ့တင်းလျာလေးကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းရုရှားသမ္မတဘက်ကတောင်းဆိုချက်အများအပြားကိုပြုလုပ်ခဲ့ကြောင်းလည်းဝန်ကြီးပွန်ပေယိုကပြောပါတယ်သမ္မတပူတင်ဘက်ကအဲ့ဒီကိစ္စနဲ့ပတ်သက်လို့အကြံပြုချက်တွေထင်မြင်ယူဆချက်တွေသမ္မတထရမ့်ထံတင်ပြခဲ့တဲ့အကြောင်းဒါပေမဲ့သမ္မတထရမ့်အနေနဲ့ရုရှားအစိုးရရဲ့စစ်ဆေးမေးမြန်းခံဖို့အတွက်အမေရိကန်နိုင်ငံသားတွေရုရှားကိုဆစ်လို့မှမဟုတ်ကြောင်းဝန်ကြီးကပြောပါတယ်2016ခုနှစ်အမေရိကန်ရွေးကောက်ပွဲအတွင်းဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ကိုထုတ်ဖော်ဝင်ရောက်ခဲ့မှုနဲ့မကြသေးခင်ကဆွဲချက်တင်ခံထားတဲ့ရုရှားစစ်ဖက်ထောင်လိုင်းရေးအရာရှိ12ဦးကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့အဖွဲ့လာရောက်စစ်ဆေးခွင့်ပြုမယ်အကြောင်းသမ္မတပူတင်ကအဆိုပြုခဲ့ပြီးအဲ့ဒီလိုခွင့်ပြုတဲ့အတွက်အမေရိကန်တာမဟောင်းမိုက်ကယ်မက်ဖောင်းနဲ့အမေရိကန်နယ်ဘွားဗီရိရှားစစ်ပွဲလုံငန်းရှိဘီလ်ဘရော်ဒါတို့ကိုရုရှားဘက်ကစစ်ဆေးမေးမြန်းခွင့်ပြုရမှာဖြစ်ပါတယ်
အခု2018အမေရိကန်လွှတ်တော်ရွေးကောက်ပွဲစီးရဲမှုတွေအပေါ်အင်တာနက်ထိုးပေါက်တိုက်ခိုက်သူ hackers တွေတိုက်ခိုက်ခဲ့တာရှိခဲ့ပြီးအခုတော့ဒီတိုက်ခိုက်မှုတွေကိုရပ်ပစ်လိုက်နိုင်ပြီလို့ Microsoft ထိပ်တန်းအရာရှိသူကထုတ်ပြောလိုက်ပါတယ်။ Microsoft ကုမ္ပဏီရဲ့သုံးဆွဲသူလုံခြုံရေးနဲ့ယုံကြည်မှုဆိုင်ရာဌာနဒုက္ခတာ Tom Butt ကဒီ hackers တွေအနေနဲ့ Microsoft Internet ကွန်ရက်ဗဟိုဒိုမိန်းအတုတစ်ခုကိုသုံးပြီးအနည်းဆုံးဝင်ပြိုင်မဲ့လွှတ်တော်မလောင်3ကိုပြစ်မှတ်ထားကကိုယ်ရေးသတင်းချက်လက်အမှန်တွေကိုလိမ်ယူခဲ့တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။ဒါပေမဲ့ဒီပြစ်မှတ်ထားတက်ခတ်ခံခဲ့ရတဲ့အမတ်တွေရဲ့နာမည်ကိုတော့ကိုယ်ရေးကိုယ်တော်လုံခြုံရေးအတွက်ထုတ်မပြောနိုင်ဘူးလို့ဒုက္ခတာဘတ်ကဆိုပါတယ်။မစ္စတာဘတ်ကဆက်ပြီးဒီလီရိုးရဲ့နိုင်ငံရေးတာဝန်အဆင့်တန်းကြောင့်အခုလိုအင်တာနက်ကလှုပ်ဝက်တက်ခတ်ဖို့ပြစ်မှတ်ထားခံခဲ့ရတာဖြစ်တယ်လို့ရွေးကောက်ပွဲကပါနှောက်ယှက်နိုင်လို့အခုလိုလုပ်တာဖြစ်တယ်လို့ကိုလိုရာဒိုပြည်နယ်မှာလုပ်တဲ့ Aspen လုံခြုံရေးဖိုရမ်မှာပြောလိုက်ပါတယ်။ဒါအပြင်ဒီတက်ခတ်မှုလုပ်ခဲ့တဲ့ရင်းမြစ်ကိုလည်းသူကထုတ်မပြောခဲ့ပဲအခုလုပ်တဲ့နေ့က2016 American သမ္မတရွေးကောက်ပွဲတွင်က Democrat Party နဲ့ Republican Party တို့ရဲ့သမ္မတလောင်းဆွေးပြပွဲမှာဝင်နှောက်ယှက်ခဲ့တဲ့ပုံစံနဲ့တော့တူတယ်လို့အရေးမွဲထုတ်ပြောခဲ့ပါတယ်ခင်ဗျာ
ဒီ American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာခစ်တစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာနံပါတ်18နေရာမှာရှိနေကြောင်းဇူလိုင်လ19ရက်ကြာတာရီးနေ့ကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအဆင့်ခန်းစာမှာဖော်ပြထားပါတယ်။ခမန်းကြီးအဖင်လူဦးရေ52တန်းကျော်ရှိတဲ့မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း100ခန့်နှုန်းလောက်နဲ့ညီမျှတဲ့95,500လောက်ဟာခေတ္တကျွန်းစနစ်အောက်မှာနေထိုင်နေကြရတယ်လို့အဆင့်ခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအနေအထားအရလူတရာမှာ6ယောက်ကျော်ဟာခေတ္တကျွန်းစနစ်ပြုခံရခြင်းရှိတယ်လို့လည်းဆိုပါတယ်။နိုင်ငံပေါင်း169နိုင်ငံမှာကောက်ယူခဲ့တဲ့ The Global Slavery Index ကမ္ဘာလုံးဆိုင်ရာကျွန်းစနစ်အညွန်ကိန်းအရမြောက်ကိုရီးယားနဲ့အီရီထရီးယားနိုင်ငံတို့ဟာခေတ္တကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်။2016ခုနှစ်အတွင်းကမ္ဘာတဝန်းကျွန်းပြုခံရသူပေါင်း 40.3 သန်းရှိခဲ့တယ်လို့ဆိုပါတယ်။ဒီအစီအခံစာကသတ်မှတ်တဲ့ခေတ္တကျွန်းစနစ်စီးရင်ထဲမှာတမယိုးကျကျွန်းပြုခိုင်းစေခံရသူတွေအပြင်လူမောင်ခိုးကူးမှုအာရမခိုင်းစင်မှုငွေဝဲကျွန်းအာရမထိမြလက်ထပ်ပေးခြင်းအရွယ်မရောက်သေးသူတွေကိုခိုင်းစားခြင်းရောင်းစားခြင်းတို့ပါဝင်ပါတယ်။မြောက်ကိုရီးယားဟာကမ္ဘာမှာခေတ္တကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးလူ100ယောက်မှတယောက်ဟာကျွန်းပြုခံနေရကြောင်းတိုင်းပြည်ရဲ့လူဦးရေအများစုဟာလည်းအစိုးရရဲ့အာရမခိုင်းစေခြင်းကိုခံနေရကြောင်းအစီအခံစာမှာဖော်ပြထားပါတယ်။မြောက်ကိုရီးယားနဲ့အီရီထရီးယားတို့အပြင်တခြားအစိုးရဆုံးနိုင်ငံတွေကတော့ဘရွန်ဒီ ဘဟိုအာဖရိကနိုင်ငံ အာဖဂန်နစ္စတန် မော်ရီရှာ တောင်ဆူဒန် ပါကစ္စတန် ကမ္ဘောဒီးယား အီရန်နိုင်ငံတို့ဖြစ်တယ်လို့အစီအခံစာမှာဖော်ပြထားပါတယ်
။မြောက်ကိုရီးယားနိုင်ငံမှာတော့နိုင်ငံတကာပိတ်ဆို့တက်ခတ်မှုတွေကြောင့်စီးပွားရေး 3.5 ရာခိုင်နှုန်းမနစ်ကထိုးကျသွားတယ်လို့တောင်ကိုရီးယားဘူဘန်ကဒီနေ့ခန့်မှန်းချက်ထုတ်ပြန်လိုက်ပါတယ်။စီးပွားရေးအချက်အလက်တွေကိုထုတ်ပြန်လို့မရှိတဲ့မြောက်ကိုရီးယားမှာတနှစ် 2016 ခုနှစ်တုန်းကစီးပွားရေးထိုးတက်မှု 3.9 ရာခိုင်နှုန်းရှိခဲ့ရတာကနေမနှစ် 2019 မှာအခုလိုစီးပွားရေးကျတာကနှစ်ပေါင်း20အတွင်းအကြီးအမားဆုံးကျဆင်းမှုဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်1998ခုနှစ်တုန်းကတော့နိုင်ငံတကာနဲ့ကင်းကွာလာတဲ့ဒီကွန်မြူနစ်နိုင်ငံမှာအစာအိမ်စာပြတ်လတ်မှုဖြစ်ခဲ့ပြီးစီးပွားရေးက 6.5 ရာခိုင်နှုန်းကျဆင်းသွားတယ်လို့ Bank of Korea ကဆိုပါတယ်။တကယ်တော့နိုင်ငံတကာဓာတ်ကပိတ်ဆို့မှုတွေကြောင့်မြောက်ကိုရီးယားသတ္ထုမိုင်းလုပ်ငန်း17ရာခိုင်နှုန်းထိုးကျသွားခဲ့ရပြီးခုလိုဖြစ်ရတာက2016ခုနှစ်တုန်းကစီးပွားရေးထိုးတက်မှု 8.4 ရာခိုင်နှုန်းရှိခဲ့တာနဲ့တွက်လိုက်ရင်ကျဆင်းမှုကြီးမားတယ်လို့ Bank of Korea ကထောက်ပြလိုက်ပါတယ်။ဒါအပြင်ကွန်ပျူစီထုတ်လုပ်မှုစိုက်ပျိုးရေးနဲ့ငားနယ်ရေထွက်ပစ္စည်းတွေလည်းအရင်နှစ်တွေတုန်းကတိုးတက်လာခဲ့ပေမဲ့အခုတော့ပြန်ထိုးကျနေပါတယ်ခင်ဗျ။
တောင်ကိုရီးယားသမ္မတဟောင်ပက်ကယွန်ဟေးကို2016ခုနှစ်လွတ်တော်ရွေးကောက်ပွဲတွေနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့တောင်ကိုရီးယားတရားရုံးကဒီကနေ့ထောင်ဒဏ်၈နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့သမ္မတဟောင်ပက်ကနေနဲ့အမျိုးသားထောက်လှမ်းရေးဌာနကအမေရိကန်ဒေါ်လာ3ဘီလီယံလက်ခံရယူခဲ့တဲ့အတွက်ထောင်ဒဏ်6နှစ်အပြင်လွတ်တော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေကိုတရားမဝင်နှောက်ယှက်မှုနဲ့ထောင်ဒဏ်2နှစ်ထပ်မံချလိုက်ကြောင်းဆိုးလ်မြို့ခရိုင်တရားရုံးရဲ့အထောက်အထားထဲမှာဖော်ပြထားပါတယ်။သူမအနေနဲ့အမအရင်တစုံတရားပြုလုပ်ခဲ့ခြင်းမရှိကြောင်းညှင်းဆုပ်ထားတဲ့သမရဟောင်းပတ်ခါဒီကနေ့စီရင်ချက်ချတဲ့တရားရုံးကိုရောက်မလာခဲ့ပါဘူး။အကျင့်ပြတ်ချစားမှုအာဏာအလွဲသုံးစားလုပ်မှုအကြကန်ချင်းနိုနယ်ပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့တာကြောင့်သမရဟောင်းပတ်ကယွန်ဟေးကိုအပီလာတော့ကထောင်ဒဏ် 24 နှစ်ချမှတ်အပြစ်ပေးထားပြီးဖြစ်ပါတယ
်။ဖီယက်နမ်နိုင်ငံမှာကွန်မြူနစ်စုအကိုပြင်းပြင်းထန်ထန်ဝေဖန်တဲ့နာမည်ကြီးအင်တာနက်ဝက်ဘ်ဆိုက်တစ်ခုကိုပိတ်ပင်လိုက်တာဟာလွတ်လပ်စွာထုတ်ဖော်ခွင့်ပေါ် ကန့်သတ်မှုကြီးမားလာတဲ့နောက်ဖြစ်ရတဲ့ခုပါလို့ဗီယက်နမ်ဆိုင်ရာကြံ့ကျင်သူတွေကဆိုနေပါတယ်။ဗီယက်နမ်ကိုဗီယက်နမ်ရဲ့ပြန်ချာရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလက်ကသတင်းမီဒီယာဌာနရဲ့အကြီးအကဲကနေတနင်္လာနေ့တုန်းက 2v3 website ကို3လပိတ်ပင်လိုက်တာဟာကွန်မြူနစ်ခေါင်းဆောင်တွေရဲ့ပုံရိပ်ပေါ်ထိခိုက်မှာဆိုရင်လိုပါလို့ဒီကြံ့ကျင်သူတွေကထောက်ပြလိုက်ပါတယ်။တကယ်တော့ဒီ 2v3 website ကိုကွန်မြူနစ်ပါတီရဲ့လူငယ်သမဂ္ဂကထုတ်ဝေခဲ့တာဖြစ်ပေမဲ့သတင်းထဲမှာလက်စားမှုလိုပြဿနာတွေကိုဖော်ထုတ်ရေးသားမှုနဲ့နာမည်ကြီးလာနေတာပါအခုတော့သတင်းအထူးရောင်တွေထုတ်လွှင့်နေတယ်လို့ဆိုရဘက်ကဆဆွဲပြီးဒီသတင်းအမှားတွေကိုပြင်ပေးဖို့နဲ့ဒဏ်ငွေအမေရိကန်ဒေါ်လာ9500ပေးဖို့ချမှတ်လိုက်တာပါလို့နောက်သတင်းဌာနတစ်ခုဖြစ်တဲ့ VN News ပြည်တွင်းသတင်းဌာနကဆိုပါတယ်အခုလောက်ရမတိုင်ခင်ပြည်ခဲ့တဲ့ဇွန်လတုန်းကလည်းအင်တာနက်ဆိုင်ရာစိုက်ဘာလုံခြုံရေးဥပဒေကိုပြဋ္ဌာန်းခဲ့ပြီးအစိုးရကိုပြန်မေးခွန်းထုတ်တဲ့အင်တာနက်ဘလော့ဂါတွေကိုလည်းဖမ်းဆီးခဲ့ပါသေးတယ်American Chief Site CSIS ကမဟာဗျူဟာနဲ့နိုင်ငံကလေလာရေးအဖွဲ့ရဲ့ရှေ့တောင်အရှဌာနအထူးညွှန်ကြားမှု Murray Hubbard ကအခုလွှတ်ရကအစိုးရအနေနဲ့သတင်းမီဒီယာတွေကိုစိုးရင်ကြောက်လန့်လာပြီးသတိပေးချင်းချောက်လိုက်တာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်ခင်ဗျာ
American ပြည်ထောင်စုအနောက်အလယ်ပိုင်း Missouri ပြည်နယ်အတွင်းကြာသပတေးနေ့နောက်ပိုင်းကလေပြင်းမုန်တိုင်းကြာရောက်ခဲ့တာကြောင့်တင်မော့တိတ်မောက်ပြီးအပျော်စီးခီးစဲအနည်းဆုံး17ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ် Branson မြို့အနီးပြည်ရင်းပြည်ပကခီးသွားတဲ့ကြာရေပန်းစားတဲ့ Table Rockဒီကံကြီးအတွင်းအဲ့ဒီတင်မော်တိတ်မောက်ခဲ့ပြီးတဲ့နောက်အခုချိန်ထိပျောက်ဆုံးနေသူ၄ဦးရှိပြီးပြည်နယ်ရဲတပ်ဖွဲ့ရင်ကုန်သမားတွေဆက်လက်ရှာဖွေနေစေလို့ဆိုပါတယ်စတုန်းခရံရဲတပ်ဖွဲ့အကြီးအကဲဒေါက်ကလာကအဲ့ဒီလိုရှင်းပြခဲ့တာပါခီးတဲ့ခုနှစ်ဦးကိုလည်းစေုံပို့ပြီးကုသမှုပေးခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်ခင်ဗျာ
တော့ကြတဲ့ညပိုင်းနောက်ဆုံးသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဟာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကကောင်ဆောင်တွေနဲ့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံဆွေးနွေးပါရယ်။27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲအပြီးရပ်ပိုင်းအတွင်းတွေ့ဆုံမှုမှာတော့မြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာတွေရပ်တန့်နိုင်ရေးအလေးထားဆွေးနွေးဖြစ်မယ်လို့လည်းမျှော်လင့်ရပါရယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါရယ်။
ဟုတ်ကဲ့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးပြီးဆုံးပြီးမကြာခင်မှာပဲအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တွဲဆုံဆွေးနွေးတာတွေကိုစတင်ခဲ့သလို NCA လက်မှတ်ရေးထိုးထားပြီးလက်တလော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့လည်းတွဲဆုံဆွေးနွေးလာတာဖြစ်ပါတယ်ဒီကနေ့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးတဲ့အခြေအနေကိုပြည်ထောင်စု Institute ရဲ့ Director နဲ့ RCSS ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးခွန်ဆိုင်ကအခုလိုပြောပါတယ
်မနေ့ကတွေ့တာကဘုရင်ကြီးအန်ဘောင်းလာနဲ့တွေ့တာပါဒါဒီဘုရင်ကြီးရဲ့ဆက်ကတော့နေ့လယ်မှာတွေ့တာပါဒီဘုရင်ကြီးအန်ဘောင်းလာနဲ့ကတော့မနေ့10နာရီလောက်ကနေ12နာရီနီးပါးလောက်ထိတွေ့ကြတယ်အဘဒီဒီရောက်ချင်းတော့တနိုင်ခွဲကနေ3နိုင်ခွဲပေါ့တွေ့ကြတယ်သူအသေးသေးတော့သူမပြောဘူးပေါ့ဗျာတိုးတော်လည်းပဲဆွနေတာဆွနေတာအမတမအားရကျင်တာတည်းအနက်ဆုံးပြောပါလေတိုးတက်မှုရှိတယ်ပေါ့နော်ဒါလည်းပြော
အစိုးရရဲ့ကိုယ်စားလှယ်အဖွဲ့ကတော့ငြိမ်းချမ်းရေးကော်မရှင်တွေ့ရင်မှုအငင်းစားဒုတိယဗိုလ်ချုပ်ကြီးခင်စောဦးကဥဆောင်တာဖြစ်ပါတယ်လက်ရှိတွဲဆုံပွဲမှာတော့ငြိမ်းချမ်းရေးကော်မရှင်နဲ့ KIO RCSS တို့အကြားမှာတိုက်ပွဲတွေရှင်းချနိုင်ရေးကိုအဓိကဆွေးနွေးပွဲရှိကြောင်းဥက္ကွန်ဆိုင်ကတုံ့သက်ပါတယ
်ခမန်းလို့ရမယ်တာနိုင်တာကတော့ပါလေဆိုတော့သူတို့အခုနှစ်ဖက်စလုံးတိုက်ပွဲတွေဖြစ်နေတာဟုတ်တယ်မလားအဲ့ဒီတိုက်ပွဲတွေကိုရှင်းချပြနိုင်ဖို့နောက်ဘုံကရပ်တန့်သွားနိုင်ဖို့ဘယ်လိုလုပ်မလဲဆိုတာကိုသူတို့နှစ်ဖက်ကလိုင်းရှာကြတာပေါ့အဲ့ဒါပဲ
RCSS နဲ့ကတော့နှစ်ဖက်သဘောတူထားတဲ့အချက်တွေပေါ်ပြန်လည်သုံးသပ်ဖို့ဆွေးနွေးပွဲတွေမကြခင်စတင်မှဖြစ်ကြောင်းလည်းဆက်လက်ပြောဆိုပါတယ
်။ RCSS ကတော့သူကနှစ်ဖက်လက်မှတ်ထိုးထားတဲ့အရာကြီးရှိတယ်။အဲ့ဒီလက်မှတ်ထိုးထား bilateral တွေကိုနှစ်ဖက်ကသဘောပေါက်ပုံကမှဒီကသဘောပေါက်ပုံမတူတဲ့အခါကျတော့ RCSS ကသူသဘောပေါက်ပုံကမှလည်းတက်မတော်ဘက်ကနေဖောက်ခဲ့တယ်လို့သူယူဆတယ်တမတော်ဘက်ကလည်းသူသဘောပေါက်တာမှလည်း RCSS ဘက်ကဖောက်တယ်လို့အဲ့လိုမျိုးယူဆအဲ့တော့ကျွန်တော်တို့တိုက်ပွဲကြီးဖြစ်ဖြစ်ဒါတွေကိုတို့အမြန်ဆုံးဖြေရှင်းနိုင်ဖို့မကြခင်မှာတို့တွေ့ဆုံတော့မှ ကျမတို့မှ bilateral တဘောတူညီချက်တွေကိုပြန်ညှိကြမယ်အဲ့ဒါအဓိကပါဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီး
KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့သူ့ကိုသတင်းထုတ်ပြန်ဖို့အတွက်အကြောင်းကြားထားတာမရှိသေးကြောင်းပြောပါတယ်
လက်တလုံးမှာတော့ကချင်ပြည်နယ်ဖက်ကန်ဒေတာဘက်မှာတိုက်ပွဲတွေကြိုးစားဖြစ်ပွားနေတယ်လို့လည်အခုလိုပြောပါတယ်ဖက်ကန်ဘက်မှာတိုင်ချောက်ပေါ့ကျွန်တော်တို့ကေအေတိုင်ချောက်နေပေမဲ့မှာဇူလိုင်လ14ရက်ကနေတိုက်ပွဲတွေဖြစ်တာရှိပါတယ်အဲ့မဲ့ဒီထတာတော့မပေါ်ဘူးဒီနေ့တော့ဒီမနေ့အစိုးရဘက်ကနေနိုင်ကိုချင်းကနေတိုက်ပွဲကြံဖြစ်တယ်ဆိုတော့တရင်ကြားပါတယ်တရင်တက်တက်ပါတယ်အောက်ခြေတ
ရှမ်းပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့အာစီအက်အက်စ်တပ်တွေကြားမှာ၂၁ရာစုပင်လုံးညီလာခံစတင်ချိန်ကတည်းကတိုက်ပွဲတွေကြိုးကြားဖြစ်ပွားနေတာဒီကနေ့ထိလည်းဆက်လက်ဖြစ်ပွားနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်လက်ရှိထိုင်းနိုင်ငံချင်းပိုင်မျိုးဆွေးနွေးပွဲနဲ့ပတ်သက်ပြီးအစိုးရညီကြေးရေးကော်မရှင်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး
မကြာခင်ရက်တွေကပြီးဆုံးသွားတဲ့ပြည်တော်စုညီချမ်းရေးညီလာခံ၂၁ရာစုပင်လုံတတိယအစည်းအဝေးမှာတော့အစိုးရခေါင်းဆောင်တွေနဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွေ့ဆုံပြီးညီချမ်းရေးလုပ်ငန်းရှင်တွေအတွက်ပူးပေါင်းဆွေးနွေးဖို့သဘောတူထားကြပါတယ်ကုမိုးစောပါရှင်ခုတော့အာဆာနေနဲ့အခမ်းအနားဆိုင်ရာသတင်းပဲဆက်ပါမယ်လွတ်လပ်ရေးကြိုးပမ်းရင်ကြဆုံးခဲ့ကြတဲ့ ုပ်အောင်ဆန်းကိုဂုဏ်ပြုတဲ့အထိမ်းအမှတ်တွေဆောက်လုပ်ဖို့အာဏာပိုင်တွေရဲ့အစီအစဉ်တွေကြောင့်အရင်လိုပါဝင်လို့စိတ်ယော့လာနေတယ်လို့လည်းဆိုပါရဲအပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ကြရပြည်နယ်မြို့တော်လွိုင်ကိုမြို့မှာကျင်းပခဲ့တဲ့အာဆာနီနေ့မှာရခိုင်ပူပေါင်းလှုပ်ဆောင်နေတဲ့ဒေသခံတိုင်းသားတွေပါဝင်တရားမှုမှုရှိခဲ့ဘူးလို့ကြရပြည်နယ်လမ်းနီးပညာထောက်ကူပြုဖွဲ့ဝင်ခွန်အသန်းကပြောပါရယ
်ဒီနေ့ကစာပေမဲ့ရင်ကျင်းမှုကော်မတီတွေအားလုံးမတည့်ဘူးတိုင်းသားနိုင်ငံရေးပါတီတွေမတည့်ဘူးဒီမှာခြေဆိုင်တဲ့တိုင်းသားလက်နက်ကန်ဖွဲ့စည်း၅ဖွဲ့၆ဖွဲ့လောက်ရှိတယ်အဲ့ဒါအားလုံးမတည့်ဘူးနေ့စဉ်ဦးဆောင်ဦးရဲ့ပြည်သူ့မှာတည့်နေကြအကြောင်းသားသမဂ္ဂကအကြောင်းသားတွေမတည့်ဘူးခြံတိုင်းသားလူငယ်မြို့သူဖွဲ့စည်းတွေမတည့်ဘူးကြဒီနေ့ကတော့ကျောင်းမြောင်းသားတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ NLD ပါတီဝင်တွေနဲ့ပဲပွဲကိုကျင်းပသွားတယ
်။လိုင်ကော်မြို့ကအာဆာနီကြောက်တိုင်းမှာကြရပြည်နယ်အစိုးရကနေဥဆောင်ပြီးတော့ဌာနဆိုင်ရာဝန်ထမ်းတွေ၊ကျောင်းသူကျောင်းသားတွေနဲ့အာဆာနီနေ့ကိုကျင်းပခဲ့ပေမဲ့လည်းဒေသခံတိုင်းသားတွေပါဝင်ခြင်းနည်းပါးလာခဲ့တာပါ။ဒေသခံတိုင်းသားတွေပါဝင်မှုမရှိတာဟာပြည်နယ်အစိုးရကနေဘူကြုံဦးဆန်းကျေးရွတ်ကိုအသိအကျစိုက်သူဖို့အစီအစဉ်နဲ့ပတ်သက်နေတယ်လို့လည်းခွန်အသန်းကဆက်ပြောပါရယ်။
အရင်နေ့တုန်းကတော့အလုံးကဒီအာဂါနီနေ့ကိုပူပေါင်းကြတယ်ပါဝင်တက်ရောက်ကြတယ်လေဒီနေ့ကတော့ဒီကြောင့်စံချေရကိစ္စနဲ့ကြောင်းပေါ်ပြီးမှဖန်တီတိုင်းသားရဲ့သဘောထားလေးလေးရှိရတာစိတ်ဝမ်းကွဲပြားမှုဖြစ်ပေါ်စေတဲ့ဆန်းကန်သူမိသားရခန္ဓာကိုဒီနေ့တွေဖန်စီပြီးအေးအေးယူထောင်ချတဲ့ကိစ္စတွေအဲ့လိုတွေလောက်လာတော့ဒီနေ့ဆွေးရရဲ့ဆောင်ရွက်မှုတွေကတိုင်းသားတွေရဲ့သဘောထားတွေကိုအများကြီးလေးရှိရလို့အဲ့လိုမျိုးခံစားလာရတော့ဒီနေ့အာဇာနည်နေ့ကိုတော့သူတို့အနေနဲ့ကူပေါင်းဆောင်မှုမလုပ်နိုင်ဘူးဆိုတဲ့သဘောပြတ်သားတဲ့အနေနဲ့အဲ့လိုမတည့်တာလို့ယူဆနိုင်တယ
်။လက်ရှိဗိုလ်ချုပ်ကြီးရုပ်ဆိုင်သူရေကန့်ဝဲခဲ့ကြတဲ့လွိုင်ကော်တီမော့ဆူဖရူဆူကကရင်နီလူငယ်ဖွဲ့ခေါင်းဆောင်23ဦးကိုအာဏာပိုင်တွေကလည်းတရားစွဲဆိုခဲ့တယ်လို့လည်းဘွန်တန်းကဆိုပါတယ်။အလားတူမွန်ပြည်နယ်အစိုးရဖွဲ့ကနေကျင်းပတဲ့မော်လမြိုင်မြို့အာဇာနည်နေ့ခန်းနားမှာမွန်ပြည်ပါတီအပါအဝင်မွန်နိုင်ငံရေးပါတီတွေမွန်လူမှုဖွဲ့စည်းတွေမွန်တိုင်းသားတွေတက်ရောက်တာမတွေ့ဘူးလို့ကိုရိုင်းသတင်းသွားယူခဲ့တဲ့တိုင်းရင်သတင်းလွှာသတင်းထောက်မိရင်စနိုင်းကပြောပါတယ
်မနေ့ကခန်းနာမှာတော့ဆွေရဖွဲ့တွေတက်တာတွေ့တယ်နောက်သတ္တောပထာတို့သတ္တောဘကုစလေတို့တက်တာတွေ့တော့ဘာလို့ဒီမွန်နိုင်ငံရေးပါတီဒီမွန်တိုင်းနာနေနဲ့တက်တာတော့မတွေ့ဘူးဘာလို့လဲဆိုတော့ဒီပေါ်ကြောင့်သံတရာနဲ့ပတ်သက်ပြီးတော့မွန်တိုင်းနာပါတီဆိုတော့လေကကွမှုတွေရှိခဲ့တယ်ဆိုတော့ဒီမှာနဲ့လည်းဆက်မှုရှိတယ်လို့တော့ထင်တာပေါ့
ပြီးကြတဲ့နှစ်က NLD ပါတီကနေဒေသခံတွေလူလာတဲ့သရမ်းမြေစာဘူကြုံဆန်းသရမ်းမြေနဲ့အာဏာသုံးအမည်ပေးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဆက်ဆံမှုရှိနေတယ်လို့လည်းသူကဆိုပါတယ်။သကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုတ်ချုပ်ခွေရဒေသခန်းလီမြို့မှာလည်းဘူကြုံဆန်းရုပ်ထုစိုက်ထူဖို့အစီအစဉ်နဲ့ပတ်သက်လို့နာဂလူမှုဖွဲ့စည်းဆယ်ဖွဲ့ကနေကန့်ကွက်နေတယ်လို့ဒီကနေ့မှာခန်းလီမြို့ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ညှိနှိုင်းမှုတွေပြုလုပ်နေစေလို့နာဂအကြောင်းသားလူငယ်ဖွဲ့ခေါင်းဆောင်ကိုညံသွန်းအောင်ကပြောပါတယ်။
နာဂရေဆူဆေဖက်ကနေပြီးတော့ဒီကံကွဲအကြောင်းတဘောလာထုတ်ပြန်နေပါတော့ဒီကုစလေတွေအခုခန်းဒီမှာရောက်နေကြတယ်ပေါ့နော်တောင်ရှိတဲ့ဒီပုဂ္ဂိုလ်တွေနဲ့ညီနိုင်မှုတွေလုပ်နေတယ်ကျွန်တော်ကတော့ဘိုးချောင်းစားတော့လေးစားတယ်တော်တော်ဒါကရုပ်ထုထားဖို့မဟုတ်လေနော်အဲ့ဘောပါပဲ
အလားတူကချင်းပြည်နယ်မြို့ကြီးနားမြို့မှာကျင်းပတဲ့အာဇာနည်နေ့အခမ်းအနားမှာကချင်တိုင်းသားတွေပါဝင်မှုနေပါလာတယ်လို့ကချင်မျိုးရကွန်ဂရက်ပါတီဥက္ကဋ္ဌအမ်ကွန်လာကပြောပါတယ်။ချင်းပြည်နယ်ဘက်မှာလည်းပဒုမရမပါကြဘူးလား။သူတို့ဩဇာကံတချို့တော့ပဲသွားကြတယ်။ဒီစုကတက်တာတော့နည်းနေ။ကျွန်တော်များကဘုဆောင်ကြီးဝန်ထမ်းပါတယ်လို့ယူဆကြပါဘူး။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲနိုင်
နယ်တချို့တွေမှာဗိုလ်ချုပ်ရုပ်ထုတ်စားရှိမှုကြောင့် NLD ပါတီနဲ့ဒေသခံတိုင်းသားတွေကြားအမြင်ကွဲလွဲမှုတွေစာရင်းကွက်မှုတွေရှိနေခဲ့ပါတယ်။ဗိုလ်ချုပ်ရုပ်ထုတ်စားရှိမှုနဲ့ပတ်သက်ပြီးဒေသခံတိုင်းသားတွေနဲ့စိတ်ဝန်းမကွဲပဲညှိနှိုင်းလှုပ်ဆောင်ကြဖို့ NLD ပါတီကနေတိုက်တွန်းထားသလိုဗိုလ်ချုပ်ရုပ်ထုတ်တွေကိုတိုင်းနဲ့ပြည်နယ်အသီးသီးမှာမဖြစ်မနေစားရှိရမယ်ဆိုတဲ့ညွှန်ကြားချက်ထုတ်ထားတာမရှိဘူးလို့သမ္မတယုံပြောရေးဆိုခွင့်ရှိသူဦးစော်သေးကမီဒီယာတွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ။
နိုင်ကုန်အင်တာနက်ပေးပို့တော်ရပါရှင် POA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်တောသားရှင်များရှင်မြန်မာနိုင်ငံမှာဆင်တွေကိုတရားမဝင်ဖန်ဆီးတပ်ဖြတ်ခံရမှုတွေကိုတားဆီးနိုင်ဖို့ရည်ရွယ်တဲ့လှုပ်ရှားမှုမှာဖန်တီးခဲ့တဲ့အေယာမဆက်ကူဆင်ယုတ်ကြီးဟာကမ္ဘာမှာအကြီးဆုံးအဖြစ်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းတင်သွားပါပြီဆင်တွေကိုဥပဒေမဲ့ဖန်ဆီးတပ်ဖြတ်ပြီးတော့အရေးခွန်အပါအဝင်ခန္ဓာကိုယ်အစိတ်အပိုင်းတွေကိုတရားမဝင်ရောင်းချမှုတွေကိုတားဆီးရမှာအခုလှုပ်ရှားမှုကအထောက်အကူဖြစ်လာဖို့လဲမမိုးတို့အတွက်ရင်သွင်းစကားသံဆိုတဲ့လှုပ်ရှားမှုမှာပါဝင်သူတွေကမျှော်လင့်နေကြပါတယ်။အဖြစ်ဆိုကတော့ VOA မြန်မာပိုင်းသတင်းထောက်ကုကောင်းဆိုင်ဟင်းကပြောပြထားပါတယ
်။ဆင်တွေကိုဥပဒေမဲ့ဖန်ဆီးတပ်ဖြတ်နေရတွင်နဲ့ပတ်သက်လို့လူလူကြားမှာမိမောင်းထုတ်ပြဖို့ရည်ရွယ်ပြီးကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရမုံငွေအဖွဲ့ WWF ကဥဆောင်စီစဉ်ခဲ့တဲ့မမိုးတို့အတွက်ရင်သွင်းစကားသံလှုပ်ရှားမှုမှာလူအများစိတ်ဝင်စားခဲ့ကြတဲ့စက္ကူစရုပ်ကြီးကိုကမ္ဘာမှာအကြီးဆုံးအဖြစ်ဂင်းနစ်ကမ္ဘာမှတ်တမ်းကစာရင်းသွင်းလိုက်တာပါ။ဇန်နဝါရီမြောက်ကလူစည်းကားရဲ့နေရာတွေမှာပြသခဲ့တဲ့ဝါနဲ့စက္ကူအသုံးပြုတိစောက်ထားတဲ့ဆင်ရခွနရုပ်ထဲမှာနေရံပကြီးအမှုပညာရှင်လူငယ်တဦးဖြစ်တဲ့ကိုအာဂါကျော်နဲ့မြမရွေရစက္ကူအယုတ်ပညာရှင်ဦးမြင့်ရုံလုံးကဘာတို့ဖန်တီးခဲ့တဲ့စရုပ်ကြီးကတော့ခန္ဓာကိုယ်အလျား22ပေအကျယ်အနက်9ပေရှိပြီးအမြင့်မှာ22ပေရှိပြီးစာရင်းတင်ခဲ့တာပါ WWF မြန်မာကဆက်သွယ်ရေးအရာရှိကိုစောလင်းထက်ကတော့မြန်မာနိုင်ငံမှာဆင်တွေကိုတရားမဝင်ဖန်ဆီးတပြက်မှုတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေတွေကြီးထွားလာနေတဲ့အတွက်ကာကွယ်တားဆီးဖို့လူထုကြားမှာအသိပညာပေးလှုပ်ရှားရတာဖြစ်တယ်လို့ပြောပါရစေ
။မြန်မာနိုင်ငံမှာတောဆင်ရိုင်းနေရာအတက်ပြက်ခံနေရတဲ့နှောင်းကတဖြည်းဖြည်းနဲ့များလာတယ်ပေါ့ကွာ။အရင်တော့ဆိုရင်တော့ဆင်ဆိုရဲဆင်ဆိုရာကျွန်တော်တို့မြန်မာနိုင်ငံမှာရှိတာအာရှဆင်ပေါ့နော်။အာရှဆင်မှာအဆင်အထီးမှာပဲအဆွေရှိတာအဲ့တော့အရင်တော့ဆင်ဆိုရလို့နဲ့ဆင်ဖြစ်ပြီးဆက်ကြတယ်အခုကတော့ဆင်အကြီးကွန်ဒီကွက်ပေါ်ပေါက်လာတော့ဆင်အကြီးကွန်ရလို့မှုနဲ့ဆင်တွေတော့တောက်ချင်မှာဆင်အမတွေရောဆင်သားပေါက်တွေရောမကြင်အကုန်လုံးအတက်ပြက်ခံနေရဆိုတော့မြန်မာနိုင်ငံမှာရှိတဲ့တောဆင်ရိုင်းအတောင်ကြီးနှောင်းကတဖြည်းဖြည်းနဲ့ကျဆင်းလာတယ်ပေါ့ဗျာဆိုတော့ဘယ်လောက်ထိကျဆင်းလာလဲဆိုလို့ရှိရင်2030ဒါမှမဟုတ် 2035 လောက်ရောက်မှာမြန်မာနိုင်ငံမှာတောဆင်ရိုင်းနဲ့အားလုံးမျိုးတုံးပြောက်ွယ်သွားနိုင်တဲ့အခြေအနေကြီးဖြစ်လာတယ်။ဆိုတော့ဒီလိုတည်အောင်ဆိုပြီးတော့ဒီ Voices for Momo campaign ကိုလုပ်တယ်။အဲ့ campaign မှာပြည်သူလူထုအများပြည်သူအာယုံတိုက်မှုရအောင်ဆိုပြီးတော့ကျွန်တော်တို့ကဒီစက်ကူဆင်ယုတ်ကြီးဆင်ယုတ်ကြီးခုနှစ်ကိုပညာရှင်တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့လုပ်ခဲ့တာပါခင်ဗျာ
။မြန်မာနိုင်ငံမှာအပတ်စဉ်စစ်တကောင်တို့အမေရိကန်ဖန်ဆီးခံနေရပြီးဆင်အရေးကွေးအပါအဝင်ခန္ဓာကိုယ်အစိပ်ပိုင်းတွေကိုတရားမဝင်မောင်းကိုရောင်းချမှုတွေရှိနေတယ်လို့လည်း WWF မြန်မာကသတိပေးထားပါတယ်။ဒီအတွက်လည်းဆင်အပါအဝင်တောင်းတိတ်ဆန်တွေတပြက်ခံနေရတာကိုကာကွယ်တားဆီးဖို့လူထုကြားမှာအသိပညာပေးလုပ်ငန်းတွေကိုတိကျမကပုံမလို့ဆောင်ဖို့ရည်ရွယ်ထားပြီးတာဝန်ရှိတဲ့ဝန်ထမ်းတွေကိုလည်းပံ့ပိုးကူညီသွားမယ်လို့ကိုစိုးလင်းတကပြောပါတယ
်။အခုသတင်းတွေရဆိုရင်တော့နောက်ပိုင်းမှာတဖြည်းဖြည်းနဲ့ဒီဆင်တောဆင်ရိုင်းအသက်ပြက်ခံရတဲ့ဖြစ်စဉ်တွေကတော့တဖြည်းဖြည်းလျော့သွားတာတော့တွေ့ရပါတယ်ခင်ဗျာ။အဲ့တော့နောက်ပိုင်းလဲကျွန်တော်တို့ဒီလိုမျိုးဒီလူတို့ဆက်ပြီးအဝေးနဲ့ပြေးမယ်။နောက်ဒီအစိုးရရဲ့ဒီတက်တော့ကင်းလေဝန်ထမ်းတွေပေါ့နော်ရင်းကြတွေကိုကျွန်တော်တို့ပို့ပြီးထောက်ပံ့မှုတွေပေးသားဖို့ရှိနေတယ်ခင်ဗျာ။ဆိုတော့ဒီလိုဖြစ်စဉ်တွေတဖြည်းဖြည်းလျော့ကျသွားမယ်လို့ထင်ပါတယ်ခင်ဗျာ။
မမိုးတို့အတွက်ရင်းနှင်းစကားတင်လှူရှားမှုအတွက်ဖန်တီးခဲ့တဲ့စေယုတ်ကြီးခုနှစ်ကိုတော့ဝါရီနဲ့အများပြည်သူကလူတန်းနဲ့သတင်းစာအဟောင်းတွေနဲ့ဖန်တီးခဲ့ကြပြီးဂင်းနစ်ကမ္ဘာမှတ်တမ်းဝင်သွားခဲ့တဲ့အီယာမစက္ကူစေယုတ်ကြီးကတော့တကယ်တာမန်စင်တွေထက်အရွယ်အဆ30ကြီးမားပါလေခင်ဗျာ
။တော်ရရှင်များရှင်မြန်မာနိုင်ငံမှာမိုးရင်းကာလရောက်လာတာနဲ့ရေကြီးမြေပြိုမှုတွေတန်းလိုက်တိုက်ဆုံမှုတွေလို့မတော်တဆမှုတွေလည်းနောက်ဆက်တွဲကြုံနေရပါတယ်။ကချင်ပြည်နယ်ကကြောက်စိမ့်တွင်းမှာမြေပြိုလို့တည်ကြည်ကြရတာရခုံမျိုးကရေရှမ်းနေတဲ့လမ်းပေါ်မှာခလေးတယောက်တက်လိုက်သိဆုံးကြရတာတွေလို့ကြေကွဲစရာအဖြစ်တွေနှစ်ဆင်းနှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိပါလဲ။က ကာကွယ်လို့ရနိုင်လျက်နဲ့လူအသက်တွေဆုံးရှုံးနေရတဲ့အဖြစ်တွေကိုဘယ်လိုကာကွယ်တားဆီးနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
်။မနက်ဖြန်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ခုတော့2018ကမ္ဘာဖလားဘောလုံးပွဲရဲ့တည်ရောက်မှုအကြောင်းတင်ပြလိုပါရစေ။ရုရှားနိုင်ငံကအရှင်ဖြစ်ကျင်းပခဲ့တဲ့2018ကမ္ဘာဖလားဘောလုံးပွဲစဉ်တွေအဆုံးသတ်သွားပေမဲ့ကမ္ဘာဖလားဘောလုံးပွဲတွေရဲ့အရှင်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရွင်ဂျာဒုက္ခသည်ရိဂျာအထိဆက်လက်ရိုက်ခတ်နေဆဲဖြစ်ပါတယ်။ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့ကုဒူးပလောင်စခန်းကလူငယ်တွေဟာလည်းအများအနည်းတူကမ္ဘာဖလားပွဲကိုစိတ်ဝင်စားအားပေးခဲ့ကြတာပါ။တချို့လူငယ်တွေအတွက်ပထမဆုံးအချိန်ကမ္ဘာဖလားပွဲကြည့်ဖို့တဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ AFP သတင်းဆောင်မကိုအခြေခံပြီးကိုရန်နိုင်ကတင်ဆက်ပေးထားပါရစေ။
2018ကမ္ဘာဖလားဘောလုံးပွဲကြီးပြီးသွားပေမဲ့လည်းဘောလုံးပွဲရဲ့အချိန်ကတော့ကမ္ဘာတော်မှာဆက်ပြီးတော့ရှိနေတော့ပဲဖြစ်ပါတယ်။အိမ်မှာဘင်္ဂလားဒေ့ရှ်နိုင်ငံကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ကုဒူပလောင်ရွင်ဂျာဒုက္ခသည်စခန်းနဲ့ပေါင်းပါတယ်။အိမ်မှာရှိတဲ့ကလေးငယ်တွေဟာစူဖလားအသေးလေးကိုကင်ပြီးတော့ဒုက္ခသည်စခန်းထဲမှာရှောက်သွားနေပြီးသူတို့ရဲ့စိတ်ထဲမှာလည်းဒါကိုတကယ်ကမ္ဘာဖလားကြီးအမှတ်နဲ့ကြည့်နေကြပါတယ်။အသက်6နှစ်အရွယ်မိုဟာမက်ရေဇာကတော့မက်ဆီပါတဲ့အာဂျင်တီးနားအသင်းကိုအကြိုက်ဆုံးလို့ပြောပါတယ
်အမားဖော်စွန်တဒေရှေချေအာဂျင်တီးနားအမေဖိုင်နယ်ကလတ်တဲ့ဒက်စီဖိုင်နယ်ကလတ်တဲ့ဒက်စီ
ကျွန်တော်အကြိုက်ဆုံးကအာဂျင်တီးနားအသင်းပါခရိရှားနဲ့ပြင်သစ်ရဲ့ဖိုင်နယ်ပွဲကိုလည်းကျွန်တော်ကြည့်ခဲ့ပြီးပြင်သစ်နိုင်သွားပါတယ
်အသက်9နှစ်အရွယ်နဲ့သူတို့ထဲမှာအငယ်ဆုံးတယောက်ဖြစ်တဲ့နူရိုအက်ဖ်ဆာကတော့သူ့ရဲ့အကြိုက်ဆုံးအသင်းကဘရာဇီးလ်အသင်းလို့ပြောပါတယ
်ဟုတ်ကဲ့
ကျွန်တော်အကြိုက်ဆုံးကစားသမားကနေမပ
ါပြီးခဲ့တဲ့ကမ္ဘာဖလားဖိုင်နယ်ကိုတော့ဒါဗလင်စားနဲ့လှုပ်ထားတဲ့တဲတလုံးထဲမှာဘောလုံးဝါသနာအိုးတွေစုပြီးတော့ကြီးခဲ့ကြတယ်လို့အသက်18နှစ်အရွယ်နူရိုအက်ဆာကတော့ပြောပါတယ
် This match was really a fantastic match really we get
ဖိုင်နယ်ကတကယ်ကောင်းတဲ့ပွဲပါကျွန်တော်တို့ကပြင်သစ်ကစားတာကိုပိုကြိုက်ပါတယ်ကျွန်တော်တို့နေတဲ့အိမ်သားမှာပဲကြည့်ရတာဆိုတော့ final ပွဲကိုတိတ်အခက်ခဲမရှိပဲလိုလဲကူကူကြည့်ခဲ့ရပါတယ်ကျွန်တော်ဂျာမနီအင်ဂျီဝတ်ထားပေမဲ့ဂျာမနီအသင်းကိုတိတ်မကြိုက်ပါဘူးဘာလို့လဲဆိုတော့ကျွန်တော်ကအာဂျင်တီးနားပြည်သက်ပ
ါကုဒူပလောင်ဒုက္ခသည်စခန်းထဲမှာရှိတဲ့အဲ့ဒီကလေးဒါဇင်ကျော်ဟာခြေဗလာနဲ့ဘောလုံးကစားနေကြပြီးတော့စခန်းထဲမှာဆိုရင်လဲစပိန်အာဂျင်တီးနားဘရာဇီးလ်စတဲ့သူတို့အားပေးတဲ့အသင်းတွေရဲ့အလံတွေကိုလည်းထောင်ထားကြပါတယ်ဒါပေမဲ့ကုဒူပလောင်ဒုက္ခသည်စခန်းအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကအားပေးကြတာကတော့ဘရာဇီးလ်နဲ့အာဂျင်တီးနားနှစ်သင်းပဲဖြစ်ပါတယ်။ဘရာဇီးလ်ရဲ့ဂန်ဝင်ဘောလုံးသမားပီလီကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတိုင်းသိကြပါတယ်။ဒါပေမဲ့1986ကမ္ဘာဖလားမှာမာရာဒေါနာရဲ့အာဂျင်တီးနားအသင်းဘူးဆွဲခဲ့တာကိုရုပ်မြင်သံကြားကနေပြသပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီနှစ်သင်းကိုအားပေးတဲ့ပရိသတ်တွေလည်းပိုများလာပြီးအပြိုင်ဆိုင်ဖြစ်လာနေကြပါတယ်။အခုခါမှာတော့အတော်များများကသူတို့ကိုသူတို့နေမလို့ပြောကြပြီးတော့ဒီထဲမှာအသက်18နှစ်အရွယ်ဂျဟန်ဂီယာအလမ်ကလည်းနေမရဲ့သဘင်အယောင်ကိုပါစိုးထားပါတယ
်အာရမတ်တွန်က်ဘလလက်ဆေနေမလ်ကေအဂျူနာမီအော်စတရကာဒင်ဒီစီအကမနက်ချန်ဒလက်ဆေ
ကျွန်တော်နေမကိုအရင်ကြိုက်ပါတယ်ဒါကြောင့်ကျွန်တော်သူ့လိုမျိုးဒီသဘင်ပုံစံလောက်ထားတာ
ပါရုရှားနိုင်ငံမှာကျင်းပတဲ့2018ကမ္ဘာဖလားဖိုင်နယ်မှာတော့ပြင်သစ်ကခရိုအေးရှားကို4-2နဲ့နိုင်ပြီးတော့ကမ္ဘာဖလားကိုဒုတိယအချိန်ရသွားပြီးဘရာဇီးလ်နဲ့အာဂျင်တီးနားအသင်းတွေကတော့ quarter final နဲ့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေမှာအသီးသီးရှုံးနိုင်ပြီးတော့တိုင်ပွဲကနေထွက်ခဲ့ရပါတယ်ခင်ဗျာ
ကိုရနိုင်တင်ပြသွားတာပါရှင် VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ24 25 30နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဇူလိုင်လ20ရက်တောက်ကြနေ့ညပိုင်းအတန်းလွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်တီစီစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190ရောကနေပြီးတော့လည်းတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာအမျိုးသမီးကဏ္ဍဒုသဆုံးလည်းအမေရိကန်တခွင်ဆားတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ဒါအပြင်မြန်မာနိုင်ငံမှာနှစ်စဉ်နှစ်တိုင်းရင်ဆိုင်နေရတဲ့ရည်ကြီးရရှာမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာကြားဖို့ရှိတာကတော့
သစ်ပင်တဘာဝပေါက်ပင်တွေပေါ့တဘာဝပေါက်ပင်တွေကလည်းရှိဖို့လိုတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ရှိမှရေကအရှင်းနဲ့ဆင်းလာလို့ရှိရင်သူတို့ကဒါကိုဟန်တားပေးထားတယ
်။အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်ကတဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာတော်အေအေဂျီပြောတော်ရာကိုမကြခင်အပြည့်အစုံကြားမှာပါ။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဇူလိုင်လ19ရက်နေ့ဟာမြန်မာလွတ်လပ်ရေးဖခင်ကြီးပို့ချုပ်အောင်ဆန်းနဲ့တကွာအာဇာနည်ကောင်းဆောင်တွေလှုပ်ရှားခံခဲ့ရတဲ့80နှစ်မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ထိုစဉ်ကခြေကွဲပွဲဖျက်ကြီးကိုကြုံတွေ့လိုက်ကြရတဲ့မြန်မာအမျိုးသမီးကြီးတွေဘလို့ခံစားခဲ့ရပါသလဲ။ကိုလိုနီလက်အောက်ကလွတ်မြောက်ဖို့ကြိုးပမ်းရမှာတခင်မကြီးတွေအနေနဲ့ရောဘလို့ပါဝင်လှုပ်ဆောင်ခဲ့ကြပါသလဲ။ထိုစဉ်နိုင်ငံရေးမှာအမျိုးသမီးတွေရဲ့အခမ်းအကဏ္ဍနဲ့ပတ်သက်လို့ပို့ချုပ်ရဲ့အမြင်ကရောဘလို့ရှိခဲ့တယ်လဲဆိုတာကိုတည်တဲ့မှအမျိုးသမီးကဏ္ဍမှာတော်လလတန်ကစူးစီးတင်ပြထားပါတယ်ရှင်။
ကျောင်းတော်ကြာဆုံးတော့နော်အာဇာနည်တွေကြာဆုံးတော့အဲ့ဒီတော့အသက်20နော်ဇူလိုင်လဟိုဒီမှာစိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတခိုင်းပြည်လုံးနော်အဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအယားကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလေနော်အဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ်
အဲ့ဒါကတော့လွန်ခဲ့တဲ့82နှစ်ဖြစ်တဲ့1948ခုဇူလိုင်လ19ရက်နေ့နေ့10:38မိနစ်မှာယူနီဖောင်းမွေလက်နက်ကိုင်တစုကရန်ကုန်မြို့လေရှိအတွင်းဝင်များရုံးကိုပင်ရောက်ကဗိုလ်ချုပ်အောင်ဆန်းနေတကွအာဇာနည်ကောင်းဆောင်နေဖြစ်ကြတဲ့မမ္မတ်ခိုင်မိုင်းပွန်စောပွားဆက်စွန်ထွန်းတခင်မြဒီတို့ဥပချိုးဥရဇတ်ဥပဝင်းအတွင်းဝင်ဦးအောင်မောင်နဲ့ရဲဘော်တွေတို့ကိုလှုပ်ကြံခဲ့တဲ့အတင်းကြားရစဉ်ကတနိုင်ငံလုံးယူချုပ်မရဖြစ်ခဲ့ကြတယ်ဆိုတာကိုအခုအသက်တရာနီးပြီဖြစ်တဲ့ဒေါက်ခင်မီကပြန်ပြောင်းပြောပြခဲ့တာပါဒေါက်ခင်မီကပဲဆက်ပြီးဘရစ်ရှာကိုလိုနီလက်ထက်မြမလွတ်လပ်ရေးကြိုးပမ်းမှုမှာထိုစဉ်သခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလည်းအခုလို့မှတ်တရပြောခဲ့ပါတယ
်သခင်မကြီးတွေကတော့အားလုံးကဒီလွတ်လပ်ရေးအတွက်ရန်ပြီးကျိုးစားကြတာပဲလေနော်သူတို့အသက်တွေဘာတွေလဲမမှုဘူးတရားမှလည်းမကြောက်ဘူးဘာလို့မှမကြောက်ခဲနဲ့သူတို့တခါတည်းဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖွဖွအဲ့ဒီမှာလူလားမြောက်လာတာဥပမာစစ်ဖြစ်တော့ဖွဖွအသက်ကဟိုတည်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာနော်စစ်ကြေညာတော့အဲ့ဒီစစ်ကြေညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့စစ်မဖြစ်ခင်တည်းကကြိုးပမ်းကြတာပါပဲဒါဖွဖွအစာတွေရဲ့အတွေ့အကြုံနောက်ဖွဖွအဖေကလည်းငကနီတွေဖတ်တယ်နောက်တော့သူကတခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖွဖွတို့ဆိုလို့ရှိရင်သပိတ်မှောက်ရတဲ့အကြောင်းကိုအဲ့ဒီအချိန်တော့ဖွဖွသုံးတန်းသပိတ်မှောက်ရတဲ့စစ်မဖြစ်ခင်ဖွဖွအမေကအကြောင်းဆရာမကြောင်းမတက်ရဘူးပေါ့နော်ဖွဖွတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းတဲ့ဖွပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖွဖွမေမေကိုရောဖွဖွရောခေါ်ပြီးတော့တခါတည်းဖွဖွဖေဖေကအဲ့ဒီအရာထဲမှာတရားပွဲတွေချတာကိုသွားပြီးတရားနာထောင်ရတယ်အာဇာနည်တော်များများတို့ဘသူတို့ပေါ့နော
်လွတ်လပ်ရေးကြိုးပမ်းတဲ့ကာလကိုမှီလိုက်တဲ့ဒေါက်ခင်မီပြောသွားတာပါဒေါက်ခင်မီနဲ့တူထိုစဉ်ကာလကိုမှီလိုက်သူနောက်တူကတော့ဒေါက်ခင်ချီချီဖြစ်ပါတယ် Docking Tigigaro, Guelondu Sayesiaji, Tempe Mie, Snile Pie, Leshi, Muda Democracy, Pueju, Yoguya, Bogut, Ulepide, Uhanda Mie, Migene Pibare, a cool tetia nibi fide, Docking Tigiha. Yamalula ye, Chubamuma, Bowing Gedut Upibare, Duye, Pian Pian, Pupia, Chica.
Nangayeso, Maloda le Jan Bono, Yauda Gale, Elidonga, Japan Dolan Bono. เซสิตอลายมูฟเมนต์เข้ามาป่ายเนี่ยไอ้นักงานนี้เนี่ยยောက်ป่าล่ะพอดิอบังก็รอนักงานนี้เนี่ยโหลตะสะลงตะค้ามาเลยไม่รู้จ้องลงมาเลยดีโหลไปชื่อมาเลยนี่แกล่ะใครไอ้เนี่ยแกล่ะดาใบแม้ญี่ปุ่นเข้ายောက်တော့ญี่ปุ่นก็ไปจิรอมงนะปอนเนาะอะแล้วญี่ปุ่นดอลลาร์ยี้ตั่วสูจิรอลาพี่รอออร์แกไนซ์ลงจักได้อาการจ้ะรอออร์แกไนซ์ลงจักก็ไอ้ตรงอ่ะพยาบาลมานี่อ่ะบาเลย 94ပေါ့เนาะဖြာပုံကအဲ့ဒီကဆက်စစ်တော်လိုင်းရေးမူဗ်မန့်မှာအဲ့ဒီမှာဖြာပုံကအော်ဂနိုက်လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည်ကွန်မြူနတီပါတီပေါ့
ဒီရနေပြီးတော့ရှစ်ပြီးရဲ့ခါကြတော့လေပါတီကမျိုးရောက်တယ်ဆိုတော့ဟိုတုန်းကတော့ရောက်ပါတီပေါ့အန်ဒါဂရောင်းပါတီပေါ့နော်ပါတီဝင်နေဖြစ်နေတဲ့လှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပါတော့ကင်ကြီးကပဲဆက်ပြီးဘိုးချုပ်တို့ထိုစဉ်ကသာလှုပ်ကြမခံခဲ့ရရင်မြမနိုင်ငံရေးအကွေအပြောင်းဟာဆယ်စုနှစ်နဲ့ချီပြီးစစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟု ဒီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာပုံစံမရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်ပုံစံကရှိလို့ရှိရင်လောက်မဆိုးပဲနဲ့ဒီရင်းစက်ကလည်းလောက်လိုက်ကြမယ်လည်းမဖြစ်ဘူးပုံစံတို့ကြဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်နိုင်ငံရေးလှုပ်ရှားမှုနဲ့လွတ်လပ်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပါဝင် ဲ့ပါတယ
်အမျိုးသမီးတွေကအဖန်ကမမလူဦးရဲ့တဝက်ကျော်လဲဆိုတော့အားပြောအိမ်တော်မှာဆိုလို့ရှိရင်အိမ်တော်ဦးကြီးပဲနော်အဲ့တော့တယောက်ပါတယ်ဆိုလို့ရှိရင်လှုံ့ဆော်မှုတစ်ခုလောက်တော့မယ်ဆိုလို့ရှိရင်ဒီအိမ်မှာဒီသားစုစုပါစေခြင်းလို့ရှိရင်ဒါအမေကိုစီးရုံရမှာပေါ့အမေပါမှပဲဖြစ်မှာပဲလေအမေပါတာကဒါအတီးတာပဲလေနိုင်ငံရေးမှာအမျိုးသမီးတွေပါဖို့ဆိုတာအမြဲတမ်းကိုအရေးကြီးပါတယ်နောက်တော့လွတ်လပ်ရေးတိုက်ပွဲဆိုတော့ကအဲ့ဒါဘူဇုံအောင်ဆန်းကလည်းအဲ့ဒါကိုသိပြီးတော့သူကသဘောပေါက်တယ်လေဒီလူလူလှုံ့ဆော်မှုလုပ်တော့မယ်ဆိုတော့လူလူရဲ့အင်အားစုတဝက်ဖြစ်တဲ့အမျိုးသမီးတွေပါလို့ဖြစ်ကိုဖြစ်ရမပါလို့မဖြစ်ဘူးပါမဖြစ်မယ်ဆိုပြီးတော့သူကသဘောပေါက်တယ်ဆိုတော့သူကလည်းသဘောပေါက်တယ်သဘောပေါက်ပြီးတော့ညော်ရောက်ပြီးတော့ဟိုဒီပါနေစစ်တောင်မှမပြီးသေးပါဘူးစပြီးတော့တခါလေအမျိုးသမီးရှိဝီအတွက်ဆိုတော့ဘုရားကကိုကစုံစောပြီးတော့သူကကိုရင်ကိုအစည်းအဝေးခေါ်ပြီးတော့အဲ့ဒါလို့လုပ်ခဲ့တော့အဲ့တော့ကဘာလို့လဲပါသွားတယ်ဆိုတော့ဒ
ါဒေါက်ခင်ချီချီပြောခဲ့တယ်လို့ဒီမှာနိုင်ငံရဲ့လူဦးရေတိပက်ကျော်ရှိတဲ့အမျိုးသမီးတွေဟာသူတို့ခေတ်ကလူလတ်ရေးတိုက်ပွဲဝင်ရမှာပါဝင်ခဲ့ကြတယ်လို့လူလူလှုပ်ရှားမှုလုပ်ရင်လေလူလူရဲ့အင်အားတစ်ပက်ရှိတဲ့အမျိုးသမီးများမပါရင်မဖြစ်ဘူးဆိုတာကိုဗိုလ်ချုပ်အောင်ဆန်းကလည်းသဘောပေါက်လက်ခံခဲ့တာဖြစ်ပါတယ်။ဒါကြောင့်ခုနှစ်ဒီမိုကရေစီအသွင်ကူးပြောင်းရေးဖော်ဆောင်နေတဲ့ကာလမှာမြန်မာအမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်ရရှိတဲ့အခန့်ကဏ္ဍကဘယ်လောက်ရှိပါသလဲ ?2015 ခုနိုဝင်ဘာလရွေးကောက်ပွဲမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ပါတီကအပြတ်အသတ်အနိုင်ရရှိလိုက်တဲ့အတွက်ကြောင့်မြန်မာလွတ်လပ်ရေးဖခင်ကြီးရဲ့တပည့်ဖြစ်သူဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့အပြင်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်ခဲ့ပါပြီ။ဒါအပြင်2015ခုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့အမျိုးသမီးလွှတ်တော်အမတ်လောင်းတွေရဲ့အရေးတွေဟာလည်းတိုးလာတဲ့အတွက်ကြောင့်လက်ရှိလွှတ်တော်တွေမှာဆိုရင်ပြည်တော်စုလွတ်တော်မှာအမျိုးသမီးလွတ်တော်အမအရေးအတွက်က66ဦးနှင့်ပြည်နယ်နှင့်တိုင်းဒေသကြီးလွတ်တော်တွေမှာအမျိုးသမီးလွတ်တော်အမက89ဦးရှိတဲ့အတွက်စုစုပေါင်းအမျိုးသမီးလွတ်တော်အမသစ်145ဦးရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့အစိုးရခေတ်ကလွတ်တော်တွေမှာတော့ Amyotmi Amabangwa Ngase Cha Uda Shige Bari. Songpia Bina Ine Yaru Dwi Ma Yo Amyotmi Dwi Che Ini Ga Belu Shibadli. Leshi NLD Asuya Lethe Ma Naingando Taimingan Poku Tite Dong San Suji Ha Naingan Jai Winji Phi Winji Phwe Ma Tu Uri Do Amyotmi Winji Phi Bari. Kayin Bina Winji Chou Phi Ne Ga Ro Don Nankin Twi Mi Ne Tin Ta Yi Winji Chou Phi Ne Ga Ro Do Lele Morugu Khan A Thara Tuya Bari. Machadimi Ga Chin Ba Gere NLD Party Ye Amyotmi Mya Nila Ga Ma Ro Amyotmi Dwi Naingan Ye Ma Pa Win Kwin A Pi Nai Bu Tacho Naingan Dwi Ma Chin Tong Ni Bi Tacho Amyotmi Lou Sha Du Dwi Ga Taung Su Ni Ja De Amyotmi Dwi Dwe Kota Snit Tat Ma Pi Bu Taung Su Jet Dwi Gu NLD Party Khaw Song Don Aung San Suu Kyi Ba Win NLD Amyotmi Mya Apwe Ga Lek Ma Khan Chang Thauk Pho Pyo Cha Ge Bi မြို့သမီးတွေအရေးအချင်းမြင့်တင်ပေးပြီးအရေးအချင်းရှိလို့ရှိရင်ပါဝင်ခွင့်ရလာကြမှာဖြစ်တယ်လို့ပြောကြပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သုတဆုံးလင်အမေရိကန်တခွင်အပတ်စဉ်ကဏ္ဍပါခုဒီဘက်မှာတော့နွေရာသီကာလအလဲအပတ်အများဆုံးသွားကြတဲ့နိုင်ယာဂရာရေတခွင်အကြောင်းကွန်အောင်ကတင်ဆက်ထားပါရှင်
ညာဒီကာလမှာအလဲရဲ့ပန်းပီကီးထွက်လေရှိတာဟာအမေရိကန်ရဲ့ဆင်လာတစ်ခုဖြစ်ပါတယ်အခုလိုညာဒီအပျော်ကီးသွားကာလမှာမြို့ကြီးပြကြီးတွေစီသွားရောက်လက်ပတ်ကြသလိုတဘာဝဥယျာဉ်တွေစီကိုသွားရောက်လက်ပတ်ကြသူတွေလည်းရှိပါတယ်နယူးယောက်ပြည်နယ်ကနိုင်ယာဂါရာရေတံခွန်စီလာရောက်လက်ပတ်ကြသူတွေအကြောင်းကိုတင်ပြပေးပါမယ်တနည်းပတ်လုံးလုပ်ငန်းဝင်ကဖြည့်ဆည်းမှုတွေကိုဖြေလျှော့ဖို့နဲ့ဒေ တွေစီးကျနေတာကိုလာကြည့်ကြတဲ့ကမ္ဘာတဝန်းကလူတွေကိုအဲ့ဒီမှာတွေ့နိုင်ပါတယ်။နိုင်ငံတကာဘာသာစကားတွေကိုလည်းကြားနိုင်ပါတယ်။ကမ္ဘာကြီးထဲမှာဘာတွေပဲဖြစ်ဖြစ်ဒီနေရာကနေအားလုံးကိုအမြဲချိုးဆိုပါရယ်
။ American ပြည်တော်စုမှာလူမျိုးပေါင်းစုံနေထိုင်ကြတာကြောင့်လူမျိုးရင်းရဲ့အစားအစာတွေဝယ်ယူရရှိနိုင်ပေမဲ့တချို့တွေကတော့အိမ်ကနေယူလာကြပါတယ်။ New Jersey ပြည်နယ်ကအလဲလာသူ So Hyun Kim က
We try to bring like Korean food along.
Korea အစားအစာတွေယူလာပါတယ်။ American အစားအစာကိုတနေ့3ချိန်တော့မစားနိုင်ဘူးလေ။ဒါကြောင့် ramen ခေါက်ဆွဲတွေနဲ့ Korea အစာတွေယူလာပါတယ်
။တက်တက်လို့စားတဲ့ India နွေဘွား VJ မိသားစုဟာ Niagara ရေကွန်းစီကိုရောက်ဖို့ကီလိုမီတာ350လောက်ကားမောင်းလာပါတယ်။ဒီတစ်ချိန်ဟာဒုတိယတစ်ချိန်ဖြစ်ပြီးကလေးတွေကိုလိုက်ပို့တာပါ။ကားမောင်းရင်အိမ်ငယ်ရအောင်တချင်းဆိုလာခဲ့တယ်လို့ဆိုပါတယ်။Niagara Yerigun ko Canada Pachang ka ni le chi shu nai ma de Niagara myet the ka ni a pyo tin mon si pi chi lo le ya ba de Niagara Yerigun ko twa me so yin no Myanmar pi ga shwe pyaung che cha ni thai tu mya pya shi de Buffalo myo klei ko phyat twa ma ba Buffalo myo ma ni thai tu ko banya ga Niagara Yerigun a chang aku lo sa pyo pya ba de
သူကကမ္ဘာအကြီးဆုံးရေကုန်နေတဲ့တခုပေါ့ဗျာအဲအဲ့ဒါလည်းပါတယ်အဲအရွယ်စားကြီးတာရောလှတာရောအဲအဲ့လိုမျိုးပေါ့အေးပြီးတော့ကနေဒါနဲ့အမေရိကန်နဲ့နန်နမိတ်မှာတည်ရှိနေတာရောဟုတ်ပါဒီကနန်နမိတ်မြင်းနေမှာတည်ရှိနေတာရောအဲ့လိုဟာတွေကြောင့်ကိုကျွန်တော်ထင်တယ်
ဟိုရေတကုံကတော့ဒီအမေရိကန်ဘက်အချမ်းပါပေါ့လေဒါပေမဲ့ तू ကဟိုကနေဒါဘက်ကိုမျက်နှာမူသလိုဖြစ်နေတော့ကနေဒါဘက်ကကြည့်ရင်လည်းပိုလှတယ်လို့ဟိုပြောကြတယ်နော်
ဟုတ်တယ်ဗျာကနေဒါဘက်ကကြည့်နေတော့ तू ကရေကုံကြီးကိုတဲတဲ့ကြီးမြင်ရတာဟိုလက်ချင်းဆိုင်ကြီးအမေရိကန်ဘက်ကတော့ तू ကအဲ့လိုမျိုးတဲတဲ့မြင်အောင်ဆိုဟိုကဝေဝေကနေပြီးတော့မှအဲ့ဒီမြင်းအလဲစီတံတားကိုထိုးထားပြီးအဲ့ပေါ့နော်ကြည့်တဲ့ဟိုကတံတားမျောစင်ပေါ့နော်အဲ့ကနေကြည့်ရင်တော့ဒါပေမဲ့ဝေးတော့ဝေးတယ်ရေကုံတဲတဲ့မြင်ရတယ်ကနေဒါဘက်ကရောက်တော့ကနေဒါဘက်ကအဲ့ရေကုံဘေးပတ်လန်ကိုသူတို့က ကောင်းတယ်သူတို့ဘက်ကပိုပြီးခွင့်လန်းစာရေးတကောတဲ့တဲ့မြင်ဖို့
ကနေဒါဘက်ကဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဘာအထောက်အထားတွေယူသွားဖို့လိုလဲ
နိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက enhanced travel license ရှိရတဲ့ဒါနိုင်ငံသားဖြစ်ကြောင်းဖြစ်တဲ့အတွက်သူကအဲ့ဒီ enhanced travel license နဲ့သွားလို့ရတယ်ဒါမှမဟုတ်ရင် passport ကတ်ရှိရင်သွားလို့ရတယ်ဒါမှမဟုတ်ရင်လည်း visa ပေါ့ဟိုပါပေါ့ passport book passport ပေါ့ဗျာအဲ့ဒါနဲ့သွားလို့ရတယ်အဲဂရင်းကတ်ဟိုကတည်းကနိုင်ငံသားမဖြစ်သေးတဲ့ဟိုကပေါ့ဂရင်းကတ်သမားတွေလည်းဟိုကနေဒါဘက်ကကူးလို့ရတယ်အဲ့တော့ဂရင်းကတ်မရှိဘူးဆိုရင်တော့ကူးလို့မရဘူးအနေဆုံးဂရင်းကတ်ကတော့ရှိရတယ်ကနေဒါဘက်ကကူးဖို့
ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုဟိုပြပြီးတော့ထွက်သွားလိုက်ရုံပဲနော
်အဲဟုတ်တယ်ဟိုပြကတ်ပြပြီးထွက်သွားလိုက်မယ်လွယ်ပါတယ်အဲ့ဒါတော
့ဟုတ်ကဲ့
ပြန်ပြန်ဝင်လာနေနေခဲ့တာဒါဆိုရင်ကူရတော့သူကသူအကြေဒါပဲလဲသွားရင်သူကလွှဲတယ်တိတ်မဖြစ်ဘူးအမေရိကန်ခေတ်ကစစ်လည်းနဲ့နဲ့ပေါ်တော့ဟုတ်ပဲသွားတာ
What draws me to thy mighty water as it rolls over the edge Fascination I'm soinspired by that never-ending descent over the waterfall
နိုင်ငံကရရေတကွန်ပေါ့လေဆိုတော့ဒီရေတကွန်ကြီးကဒီညာဘက်နဲ့နှိဘက်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
အာတမျိုးစီပဲဗျာဒါဟိုဟာ night life ကကနေဒါဘက်ကပူပြီးတော့ကျွန်တော်စီတယ်လို့မြင်တယ်မဟုတ်သေးကနေဒါဘက်ကရေတကွန်ပြီးတက်လန်းတစ်ချောင်းကိုသူက night life ဖြစ်အောင်လုပ်ထားတာဟိုကျော်ပွဲစားတွေရောဟိုဟာတွေရောစားစားဆိုင်တွေရောသူကကနေဒါဘက်ကပဲမီးထိုးတာဟိုအကုန်လုံးကဘာလို့ကနေ night view တော့တင်ရဘက်ကကြည့်ရင်ပိုလှတယ် and ဘာလို့ဆိုတော့ဒီဟိုနိုင်ကျွန်တော်တို့ဒီဘက်နိုင်ဟိုအမေရိကန်ဘက်ချဲရောက်တော့ရှိတဲ့ casino တို့တခြားဆိုင်တွေတော့အဲဒါအဲဒါသူကဒီရေကုန်ပေးနဲ့မြေပေးနဲ့နည်းနည်းအလှမ်းဝေးရတယ်မြို့ရင်းနည်းနည်းကြာအဲဟိုများတော့လူကတော့နှစ်ဖက်လုံးများတယ်လူရည်ကတော့ခဏလူရနေခဲ့ပဲတော့ကျွန်တော်အမေရိကန် site ကပိုများတယ
်ဆိုတော့ဒီရေကုန်ကျသွားတဲ့မြစ်ထဲဟိုပေါ့နော်အဲ့ဒီမြစ်ထဲမှာလည်းပဲသင်းမောတွေနဲ့သွားပြီးတော့ကြည့်လို့ရတယ်နော်
ဟုတ်တယ်ဟိုနောက်ဖက်စလုံးကနေသင်္ဘောသွားကြည့်ရတယ်။ကနေဒါဘက်ချမ်းကလည်းသင်္ဘောစီမီသွားကြည့်ရတယ်။အာဒီအမေရိကန်ဘက်ကချမ်းကလည်းသင်္ဘောစီသွားကြည့်ရတယ်။ဒါတခါဘာဘာသူတို့သင်္ဘောစီမယ်ဆိုရင်ဒီဘက်တခါလည်းဟိုဘယ်လိုပြောမလဲ။ဘိုးကအင်ကြီးပါပါလေးကြည့်ရတယ်။ကနေဒါဘက်ကဆိုအမီရောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရောင်ပေါ့နော်။နိုင်ဂရာဖောရောင်တော့သင်္ဘောကတော့စီးဖို့တယ်။သူကသင်္ဘောစီးလိုက်မှသူကဟိုရေကုန်မြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့တော့ရေကုန်အပေါ်ကနေရေကုန်ရေကျတဲ့နေရာကြီးလို့ကြည့်ရလို့ဖြစ်နေတယ်။သင်္ဘောစီးလိုက်မှအောက်ကနေအပေါ်မော့ကြည့်ရတယ်ပြီးတော့သင်္ဘောကရေကုန်နားအနီးဆုံးနေရာကိုကတ်သွားတယ်။အဲ့ဒီဒီကဲဟိုနိုင်ငံအမေရိကန်ဖောလို့လည်းခေါ်တယ်သူကတော့ hot shoe ပေါ့နော်ညင်းခွာပုံစံရှိတယ်လေရေကုန်ကအကြီးကြီးပဲအဲ့ဒီဟာသင်္ဘောကအိုက်နာကတ်သွားတော့ဒီဝါနေကြခင်ဗျာမော့ကြရင်ကိုပပတ်လည်းမှာရေကုန်ကြီးဝါနေလို့ကြီးပဲဖြစ်သွားတယ်အရန်လာတာတင်မောစီးနော
်ဟုတ်ကဲ့ဆိုတင်မောစီးရဲ့ဟွာရောသူအခါရောဘယ်လောက်လောက်ရှိလဲ
အစိတ်လောက်ပြရတယ
်ရေကုန်အကြောင်းလည်းနည်းနည်းပြောပြပေးပါဦးခင်ဗျာဒီရေကုန်ကြီးဘယ်လိုဖြစ်လာလဲဆိုတဲ့ဟာကိုလေ
ရေကုန်ကတော့ဗျာပြောရတော့သူကလွန်ခဲ့တဲ့နှစ်1,200လောက်ခဲ့ရပါတော့နော်ဒီ ice age ပေါ့ရေခဲခက်ခဲရအဲ့မှာအကုန်မှာရေခဲတွေစပြောတော့အဲ့ရနေပြီးတော့အဲ့မြစ်ဖြစ်လာပြီးတော့အဲ့လိုမျိုးရေတကွန်ဖြစ်လာပါဘောနော်အဲ့မြစ်လမ်းကြောင်းနဲ့ရေတကွန်ပုံစံတွေကတော့အချိန်ကြာမယ်မြတ်ဖြစ်ပြောင်းလာကြီးလာတာပဲအဲ့လိုတော့ရှိတယ်ပေါ့နော
်ဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲ
ပြောရရင်ဒီကောင်လဲဒီရေတကွန်လဲဟိုပါဘောနော်ဟိုကဘာအံပေါ်ထဲမှာတစ်ခုပါတယ်လေအဲ့တစ်ချက်နဲ့တော့လူတွေကတော်တော်များများလာကြည့်ကြရတယ်ထင်တာ
ကိုအောင်တင်ဆက်နေတဲ့သုသာဆုံးလေအမေရိကန်တခွင်ကဏ္ဍကိုကြားခဲ့ရတာပါခုတော့သိပ်ပန်တဲ့နေပညာအစည်းအဝေးမှာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ရေကြီးရေလျှံမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုတက်ကစ်ပြည်နယ်မှာနေထိုင်နေတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါက်အေးဂျီကိုမေးမြန်းပြီးတော့ဒေါက်ခင်မျိုးသက်ကသိပ်ပန်တဲ့နေပညာအစည်းအဝေးမှာတင်ဆက်ထားပါတယ်ဒီတစ်ပတ်တော့
မြန်မာနိုင်ငံမှာမုတ်တုံရာသီရောက်တိုင်းရေကြီးရေရှမ်းမှုတွေမြေပြိုမှုတွေကျုံနေရတာကိုကာကွယ်နိုင်ဖို့အတွက်ဘာတွေလှုပ်ဆောင်တဲ့လဲဆိုတော့ကို American ပြည်ထောင်စု Texas ပြည်နယ်ကတဘာဝဝန်ကျင်ဆိုင်ရာ Engineer ဒေါ်အေးဂျီကိုမေးမြန်းပြီးတင်ပြပေးမှာပါ။ဆင်ကျုံတွေ့နေရတဲ့ရေကြီးရေရှမ်းမှုအန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်ပထမဆုံးဒီလိုရေကြီးရေရှမ်းမှုတွေဘာကြောင့်ဖြစ်ရလဲဆိုတာကိုကြည့်ရအောင်ပါ
။ဗမာပြည်မှာဖြစ်တာကဒီတဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်။နောက်တခြားအချက်တွေလည်းပါပါလိမ့်မယ်။ဒီကြီးတဲ့ဟာမှာကြည့်မယ်ဆိုရင်အချက်က14ခုလောက်ရှိပါတယ်ဖြစ်နိုင်တဲ့အကြောင်းပေါ့နော်။အဲမိုးရေကြီးရှိတယ်။မိုးရွာလို့ရှိရင်လက်ခံမဲ့အပင်တွေပေါ့နော်ဘလောက်ရှိတယ်လဲနော်နောက်အပင်တွေကိုဒီမှာရှိတဲ့မိုးရေကိုလက်ခံမဲ့ area ဘလောက်ရှိတယ်လဲနောက်ပြီးတော့ရေကာတာတို့နော်တောင်ကုန်းတို့မြေကြီးတို့ရေစီးသွားမဲ့နေရာမှာရှိတဲ့အဆောက်အဦတွေဘလို့စောက်ထားလဲပေါ့နော်မြို့ပြအတုံးဘလို့တုံးတယ်လဲတို့နောက်ပြီးတော့မြို့ရဲ့ကြီးထွားမှုပေါ့အစုံလုံးရှိပါတယ်နောက်ပြီးအရင်တုန်းကဘလို့မိုးရွာခဲ့တာလဲကန်ယိုရန်တို့ဘာတို့ကနေပြီးတော့ရေတွေဝင်လာတာလားနော်မှုန်တိုင်းကဝင်လာတာလားရေကဘလောက်ဆိုတယ်စသဖြင့်အကြောင်းက14ခုလောက်ရှိပါတယ်14 15ခုလောက်ရှိတယ်အဲ့တော့ဗမာပြည်မှာဖြစ်တာကတော့ကျမရဲ့အမြင်ပေါ့နော်မှားခြင်းနဲ့မှားပါလိမ့်မယ်အဲတဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်တစ်ဖက်ကလည်းရေမကြီးအောင်လူအနေနဲ့လှုပ်ဆောင်နိုင်စရာတွေအများကြီးရှိပါတယ်အဲ့ဒီပိုင်းကမလှုပ်တာတွေကလည်းမလှုပ်ဖြစ်တာတွေပေါ့နော်အကြောင်းမျိုးမျိုးကြောင့်ကလည်းပါလိမ့်မယ်ထင်ပါတယ်ဥပမာဆိုရင်ဒီမှာဆိုရင်ရေနှုတ်မြောင်းတွေကလုံးဝအပိတ်မခံပါဘူးရေကြီးတဲ့အချိန်မှတောင်မှတစ်ပင်တွေမှာပျက်စီးရဲဆိုရေမောင်းပိတ်မှဆိုလို့မျိုးကနေပြီးတော့အုပ်ချုပ်တဲ့လူတွေကအကုန်လုံးတရားတွေဆွဲပြီးတော့လွတ်ရအောင်ထားနေပါတယ်အဲ့ဒါမျိုးမရှိရင်နောက်တစ်ချက်ကပါလဲဆိုမြေပြိုကျခြင်းပေါ့နော်ဒီမှာဆိုရင်မော်လမြိုင်မှာဆိုမြေပြိုကျတယ်လို့ပြောတယ်အဲ့တော့မြေပြိုကျတဲ့ခါမှလည်းတဘာဝပင်းအကြောင်းပြင်ကျော်တာလည်းဖြစ်နိုင်တယ်တစ်ဖက်ကလည်းပါလဲဆိုလို့ရှိရင်မြေပြိုကျတာကိုအစာဦးတွေစောက်တဲ့ခါမှတတိချာချာပါမစ်ဒီဘာနဲ့ချိန်ပြီးတော့စောက်တင်တလားမစောက်တင်တလားဘယ်လိုပုံစံနဲ့စောက်တင်တယ်လဲမြေထင်းနိုင်ငံတွေရှိတင်တလားစသည်ဖြင့်အဲ့ဒါမျိုးတွေကိုရောလုတ်ခဲ့တလားဆိုတာကိုလည်းပြန်ချိန်ဖို့လိုပါတယ်ဒီမှာဆိုလို့ရှိရင်ရက်ွက်တွေပါတယ်ဆိုလို့ရှိရင်ရက်ွက်အစ်စ်တစ်ခုပေါ်တာဖြစ်ဖြစ်စောက်ဦးစောက်တာအစဒီဟာတွေကမြေအောက်လိုင်းနေလည်းရှိတယ်ရေနှုတ်လိုင်းနေလည်းရှိတယ်အဲ့လိုင်းတွေကိုတွားပြီးတော့ထိကင်မှလားဘယ်လိုဖြစ်မှလဲဆိုတာရှိပါတယ်နောက်တစ်ချက်ကလည်းဒီမှာဆိုရင်မြောင်းနေအားလုံးကအကုန်လုံးကအပေါ်ကပိတ်ထားပါတယ်အဲ့တော့အပြင်ကနေပြီးဝင်လို့မရဘူးအစအမိုက်တရိုက်တွေပဲဖြစ်ဖြစ်အကျိုးပဲဖြစ်ဝင်လို့မရဘူးဟိုဗမာပြည်မှာတော့မြောင်းတော်တော်များများကတော့ပွင့်ရဖြစ်နေတယ်အဲ့တော့ဆိုတော့အဲ့လိုမျိုးအဲ့တော့ရေမောင်းပိတ်တာကြောင့်ဖြစ်တာလားနောက်ပြီးတော့ဒီမြေပြိုတဲ့ဟာကိုထင်းလို့ဖြစ်တာလားဒါမှမဟုတ်လို့ရှိရင်လည်းဒီမှာဆိုလို့ရှိရင်ရေစင်းရလမ်းကြောင်းပေါ့နော်ဘယ်လိုပုံစံဘယ်နေရာကိုစစ်မယ်ဆိုတာဟာသူတို့မြေပုံရှိပါတယ်အဲ့မြေပုံကိုအမြဲတမ်းအင်ဂျင်နီယာတွေကကြည့်ပြီးပြောင်းသလားမပြောင်းသလားဘယ်လိုဆိုအမြဲတမ်းလုပ်နေပါတယ်ဗမာပြည်မှာအဲ့လိုလုပ်သလားမသိပါဘူးအဲ့လိုဆိုတော့တစ်ခါလေကြားလို့ရှိရင်ဥမာဆိုတော့ဟိုနေရာကအစကတော့ရေကမြင့်ရနေနေရနေလားနဲ့အကြောင်းတစ်ခုကြောင့်ရေကဒီလိုရှောင်းမစင်းမဲနဲ့တစ်ခုခုဖြစ်သွားမယ်ရှိပြီးသားကန်ကြီးကိုဖြိုးလိုက်တဆုံးဖြစ်အမျိုးမျိုးဒီလိုရေစင်းရလမ်းကြောင်းကိုထိခိုက်နိုင်တဲ့အကြောင်းတွေအများကြီးရှိပါတယ်အဲ့ဒါကိုကြည့်သလားအဲ့ဒါတွေအများကြီးထည့်စဉ်းစားလို့ပါတယ်အဲ့ကြောင့်မလို့တစ်ခုတည်းနဲ့လို့ပြောလို့မရပါဘူ
းဟုတ်ကဲ့ရန်ကုန်မြို့ကလူရေတော်တော်ထူထပ်ပါတယ်ရန်ကုန်မြို့မှာရေမိုးရင်းကြလို့ရှင်မြောင်းနေမှာရေရှမ်းတယ်ရေကြီးတယ်ဒီပြဿနာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘာလုပ်တင်တယ်လို့ထင်ပါလဲတော်အေးကြီးနေနဲ့
ဟုတ်ကဲ့အရေးကြီးတာကတော့ရန်ကုန်မြို့ကတော့မြို့ရွာနော်မြေရွာကိုအစီအစဉ်ချမှုပေါ့နော်ကျွေးရအစီအစဉ်ချတဲ့အခါမှာနံပါတ်၁ချက်ကအဆောက်အဦစောင့်မယ်ဆိုလို့ရှိရင်ပါမစ်ဒေတာယူရပါတယ်ပါအဆောက်အဦဖောက်ပြီးတော့အဲ့အဆောက်အဦထဲမှာခုနကပြောသလိုရေစီးလမ်းကြောင်းတွေမပိတ်ဆိုတော့လုပ်ရတယ်ဒါထုံးစံနော်နောက်တစ်ခုကပါလဲဆိုလို့ရှိရင်တစ်ပင်တဘာဝပေါက်ပင်တွေပေါ့တဘာဝပေါက်ပင်တွေကလည်းရှိဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့သူတို့ရှိမှာရေကအရှင်းနဲ့ဆင်းလာလို့ရှိရင်သူတို့ကဒါကိုဟန်တားပေးထားတယ်နောက်ပြီးမြေကြီးနဲ့လည်းစုပ်ထားတယ်ရန်ကုန်မြို့မှာဆိုလို့ရှိရင်ဒီကတ်တရားလမ်းပဲဖြစ်ဖြစ်ကွန်ကရစ်တွေပဲဖြစ်ဖြစ်ဖြစ်နေတာတွေကဘလောက်ရှိရမလဲမဖြစ်ဖက်နဲ့တစ်ပင်ဘလောက်ရှိတယ်လဲဆိုတာဒါလည်းကြည့်ပါတယ်ဘာလို့လဲဆိုတော့ကျမအတိတ်တယောက်ကအိမ်ဆိုလို့ရှိရင်သူ့အိမ်ဝင်းထဲမှာပဲတခါတည်းအကုန်လုံးကိုကွန်ကရစ်လောင်းပစ်လိုက်ပါတယ်အမေရိကန်ပြည်မှာဆိုဒီလိုလုပ်လို့မရပါဘူးကိုယ့်အိမ်ဝင်းမှာတောင်မှဘလောက်ကတော့မြေသားထားရမယ်ဘလောက်ကတော့ရေစိမ့်လို့မရတဲ့ကွန်ကရစ်တမန်တန်နဲ့ထားနိုင်တယ်ဆိုတာကိုသူတို့မှအချိုးတွက်ချတာရှိပြီးတော့ကိုယ်တစ်ခုခုလုပ်မယ်ဆိုရင်တော့ပြောရပါတယ်။ဘာကြောင့်လို့လဲဆိုတော့ဒီလိုမြေကြီးတွေကိုစိမ့်စရာမရှိလို့ရှိရင်ရေတွေကတဟော်ဟော်စီးထားမယ်။အဲ့တော့ရေပိုက်လိုင်းတွေပါတယ်ဆိုတာကအင်ဂျင်နီယာတွေကစတွက်ထားလို့ရှိရင်ဒီလောက်ဆိုသူကခန့်မှန်းထားတာဝန်းကနေစီးလာမဲ့ဟာတွေကိုလည်းခန့်နိုင်မှခန့်နိုင်မယ်ပေါ့နော်။ အဲ့ဒါတွေကအရေးကြီးပါတယ်နောက်တစ်ချက်ကပါလဲပမာပြည်မှာအထူးသဖြင့်ပမာကုန်းမြို့မှာမြေခွက်ကအမတန်ဈေးကြီးတဲ့အတွက်ကြောင့်မလို့မြေခွက်တွေ့တိုင်းအင်းဆောင်နေပါတယ်အဲ့တော့မြေခွက်တွေမှာဆိုလို့ရှိရင်ဒီမှာအမေရိကန်ပြည်မှာဆိုရင်ရက်ခွက်အစ်တစ်ခုပေါ်ပါပဲဖြစ်တစ်ခုလုံးမယ်ဆိုရင်ကွက်လက်ထားပြီးကန်တူးပါတယ်သူတို့ကန်တူးလိုက်ရပါတယ်ကန်တူးရဲ့သဘောကတကယ်လို့များတစ်ပင်တွေကိုခုတ်ပြီးတော့အိမ်တွေဆောက်လိုက်တဲ့အခါမှာမြေကြီးအစားတမန်တလင်းပေါ့နော်ကွန်ကရစ်တွေဖြစ်သွားတဲ့အခါမှာအထက်တွေကိုမစိမ့်တော့ရေစင်းဆုံးမြန်တဲ့အခါမှာအဲ့ရေတွေကိုမြောင်းနေမသွားခင်မှာရက်ခွက်မှာကန်ထဲမှာခဏလှောင်ထားဖို့ပေါ့နော်အဲ့ဒီတည်းထားပါတယ်ရန်ကုန်မြို့မှာကြည့်ရတာအဲ့လိုလှောင်တဲ့နေရာကိုတော့မရှိပါဘူးမြေခွက်ကိုအတုံးပြုမှုကိုအမတန်အရေးကြီးတယ်လို့ထင်ပါတယ
်အခုလိုမြေအတုံးချမှုဟာရေကြီးရေရှမ်းမှုအတွက်တက်ရောက်မှုရှိတယ်လို့အမှိုက်ပြဿနာနဲ့စီကန်းစနစ်တကြမရှိတာကလည်းရေချောင်းပိတ်ဆို့မှုကိုအဓိကဖြစ်စေတာပ
ါလူဦးရေကများပြားလာတဲ့အတွက်ကြောင့်မလို့ရန်ကုန်မြို့မှာအမှိုက်တွေကလည်းအများကိုများနေပါတယ်အိမ်တွင်းထိုက်တဲ့အမှိုက်တွေမကဘူးဆောင်းလို့ရင်းနဲ့ပတ်သက်တာပဲဖြစ်ဖြစ်အဲ့အမှိုက်တွေကမြောင်းနေသွားပါတယ်ဒီမှာဆိုလို့ရှိရင်စာဦးတွေမှာအကျိုးအပြည့်ကွန်ကရစ်တွေပါတွေကအစအဲ့ထဲကိုမဝင်ရအောင်လို့သူကပါမစ်ယူရပါတယ်အစာဦးဆောက်တဲ့ကွန်ထရိုက်တာတွေကရေမြောင်းနေကိုအမတန်ကာကွယ်ထားပါတယ်ရန်ကုန်မြို့မှာအဲ့လိုမရှိပါဘူးနောက်ပြီးတော့နေရာတကာကိုစီကန်းတကြလှုပ်ဖို့လိုတယ်ပေါ့နော်စီကန်းတကြလှုပ်တဲ့ခါကျတော့အမေဘုတ်ကဲချီမင်းလို့ဖြစ်ပြီးတော့ဘေးကနေအစထုတ်ပြီးတော့ဆွဲရမယ်ဆိုတာမသိဘူးဖြစ်နေပါတယ်။လမ်းနေပါလေဖောက်တာဆိုစီပင်တရားဌာနအနေနဲ့တကြမမတ်လှုပ်ဖို့လိုပါတယ်။အဲ့ဒါတွေမလှုပ်တဲ့အခါကျတော့အကုန်လုံးကကိုရောပြီးတော့ပေါင်းစုပြီးတော့အကျိုးတရားမှုကဘာလဲဆိုတော့နည်းနည်းလေးတော့မှမိုးတောင်ရွာမခံနိုင်ပါဘူး။ကြီးတွေရှံပါတယ်။နောက်မနေ့နေ့မှလည်းရှံပါတယ်။မြို့တွေတော်တော်များများကနောက်ဆိုအဲ့လိုပဲဖြစ်မဲ့ပုံရှိပါတယ
်။တဘာဝဝန်းကျင်အင်ဂျင်နီယာဒေါ်ရေးကြည်ပါနောက်တစ်ပတ်မှာတော့ရေကြီးရေရှမ်းမှုအန္တရာယ်ကာကွယ်ဖို့လုပ်တင်တာတွေကိုတင်ပြပေးပါမယ်ဆိုတော့ကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်နော
်တော်ခင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြတဲ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်တွေကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ် VOA ကလည်းအခုအတန်လွှင့်နေတဲ့တနအိစအစီအစဉ်အလုံးကိုလည်းအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချက်ကိုကိုစောဝင်းလိုင်းကပြောပြပေးပါဦး
သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့ခေါင်းဆောင်နှုတ်ဦးဒုတိယအကြိမ်ထိပ်သီးဆွေးနွေးကျင်းပဖို့အတွက်နိုင်ငံအကြဆွေးနွေးမှုတွေပြုလုပ်နေကြောင်းအင်ပီရိုပြောခွင့်ရဆရာဟာကာဘီဆန်ဒါစ်က Twitter လူမှုကွန်ရက်ကတဆင့်ပြောပါတယ်သမ္မတပူတင်ဝါရှင်တန်ကိုလာဖို့သမ္မတထရမ့်ကရုတ်တရက်အခုလိုဖိတ်ကြားတဲ့အတွက်တွေ့ဆုံရေးကိစ္စတွေကိုဆွေးနွေးဖို့သူတို့ဘက်ကအစဉ်သင့်ရှိတဲ့ကြောင်းအမေရိကန်ဆိုင်ရာရုရှားသမ္မတကြီးကလည်းဒီကနေ့ပဲပြောကြားလိုက်ပါတယ်အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ရဲ့ထိပ်သီးဆွေးနွေးပွဲဒီအကြောင်းအမေရိကန်လွှတ်တော်ထဲမှာအငင်းပွားမှု၃ရက်ဆက်တိုက်ဖြစ်လာပေမဲ့အရေးတည်ယူလှုပ်ဆောင်မှုတွေတော့ပြက်ကွက်နေပါတယ်ရုရှားသမ္မတဗလာဒီမီပူတင်နဲ့တကပိတ်ဆွေးနွေးပွဲအပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကရုရှားအစိုးရအပေါ်ယက်တီချက်ပြောင်းလာပြီးအမေရိကန်ထောက်လှမ်းရေးဌာနတွေကိုကြားကန်ပေးရေးဥပဒေနဲ့အမေရိကန်ရွက်ောက်ပွဲအပေါ်ဆက်လက်ချင်းချောက်မှုဆိုင်ရာဥပဒေတွေကိုလွှတ်တော်မှာအတည်မပြုနိုင်ပဲဖြစ်သွားခဲ့ပါတယ်အမေရိကန်ဆိုင်ရာရုရှားသမ္မတဟောင်းလည်းဖြစ်ရုရှားသမ္မတဗလာဒီမီပူတင်အပေါ်အပြင်းထန်ပြောဆိုလေးရှိသူလည်းဖြစ်တဲ့မိုက်ကယ်မက်ဖောကိုရုရှားအစိုးရအနေနဲ့မေးမြန်းစစ်ဆေးခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်။ခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာနံပါတ်18နေရာမှာရှိနေကြောင်းဇူလိုင်လ19ရက်ကြာတာပတိနေ့ကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။ခမကြီးအဖြစ်လူဦးရေ52တန်းကျော်ရှိတဲ့မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း10ရာခိုင်နှုန်းလောက်နဲ့ညီမျှတဲ့9သိန်းကျော်6သိန်းနီးပါးလောက်ဟာခေတ်သစ်ကျွန်းစနစ်အောက်မှာနေထိုင်နေရကြရတယ်လို့အစိုးရကမှဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအနေအထားအရလူတရာမှာ6ယောက်လောက်ဟာခေတ်သစ်ကျွန်းစနစ်ပြုခံရခြင်းရှိတယ်လို့ဆိုပါတယ်နိုင်ငံပေါင်း169နိုင်ငံမှာကောက်ယူခဲ့တဲ့စစ်တမ်းအရမြောက်ကိုရီးယားနဲ့အီရီထရီးယားတို့ဟာခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ
်တရင်အခြေချက်ကိုကိုစောဝင်းလိုင်းကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ် VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ40 kHz 940နဲ့လိုင်းဒိုမီတာ51 kHz 5805တို့ကနေဖန်ယူနာဆင်နေပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းငလောပါ
This program has come to you from the Voice of America, Washington.